Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇန်နဝါရီလ6ရက်တောက်ကြာနေ့မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ30 40 48နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖောင်ပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်ရှင
်မင်္ဂလာပါရှင်ကျမကခင်မြတ်တပ်ပါဒီမနေ့ခင်သတင်းတွေကိုမနန္ဒာချန်နဲ့အတူကြီးညာပေးပါပါ2016 American သမ္မတရွေးကောက်ပွဲမှာဂျောင်းဝင်နှောက်ယှက်ဖို့အတွက်စ조사မှုမှာတိုက်ရိုက်တာဝန်ရှိသူဟာအစ်မြင့်ရုရှားအာဏာပိုင်တွေဖြစ်မယ်လို့ American ထောက်လိုင်းအရာရှိတွေကယုံကြည်ကြပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာကြက်တပရင်းနေမှာနေပြည်တော်မှာမြန်မာနိုင်ငံဆိုင် American တမတ်ကြီးနဲ့တွေ့ဆုံခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးကိုကြားမှာပါရှာပါဦး
။ကောင်းပါပြီရှင်။ဒီကနေ့မနေ့နားဆင်ကြမဲ့သတင်းလွှာတွေထဲမှာဒီရုရှားရဲ့ဆိုင်ဘာတိုက်ခိုက်မှုနဲ့ပတ်သက်လို့အမေရိကန်လွှတ်တော်မှကြားနာပွဲပြုလုပ်တဲ့အကြောင်းရခိုင်ပြည်နယ်အတွက်လူသားချင်းစာနာမှုအကူအညီပေးလို့ရင်တပ်တမန်လမ်းကြောင်းကနေဆက်သွယ်ဖို့မြန်မာအစိုးရရဲ့ထုတ်ပြန်ချက်ပြင်ဒီမြန်မာနိုင်ငံတွင်းထွက်ပြည်များကြောင်းမြတ်ရတနာလုပ်ငန်းအကြောင်းနဲ့ပတ်သက်လို့နားဆင်ရမှာကတော့
ဒီမှာတွင်းတကယ်လို့လို့တကယ်လို့အောင်မြင်လို့ရှိရင်ပေါ့ဗျာဒါစီဝါတခုခုလုပ်ရအဲ့လိုစိတ်ကူးလဲရှိရဗျာ
ကြောက်တူးသမားလေးအမေထွန်းပြောသွားတာဖြစ်ပါတယ်ပြည်စုံကိုနောက်ပိုင်းမှာကြားကြရမှာပါဒါအပြင်ရုပ်ရှင်တရုတ်ဆောင်လွင်မွန်းနဲ့ဒီ KNL ကတမူတို့ရဲ့မွန်ပြည်နယ်အတွင်းကမြေယာပိုင်ဆိုင်မှုပြဿနာအကြောင်းကိုမှနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါ်ခင်မြွတ်တက်နဲ့မန္တနာချန်တို့ပြောပြပေးပါမယ်ရှင
်2016သမ္မတရွေးကောက်ပွဲမှာဂျောင်းဝင်နှောက်ယှက်ဖို့အတွက်စ조사တဲ့အနေနဲ့DNC Democratic Party ရဲ့ဆိုင်ဆရန်တွေကိုခိုးယူဖောက်ချမှုမှာတိုက်ရိုက်တာဝန်ရှိသူဟာအစ်မြင့်ရုရှားအာဏာပိုင်တွေဖြစ်မယ်လို့ American ထောက်လိုင်းအရာရှိတွေကယုံကြည်ကြပါတယ်။မကြခင်ကမှကျင်းပခဲ့တဲ့ American ရွေးကောက်ပွဲဆိုင်ရာအချက်လက်တွေကိုခိုးယူဖွင့်ချဖို့အတွက်ရုရှားထိတ်တန့်အရာရှိကြီးတွေကသာခွင့်ပြုချက်ပေးနိုင်မယ်လို့တွေ့ရကြောင်းအမျိုးသားထောက်လိုင်းအကြီးအကဲ James Clapper NSA နိုင်ငံတော်လုံခြုံရေးဌာနအကြီးအကဲ Michael Rogers နဲ့ကာကွယ်ရေးဝန်ကြီးဌာနထောက်လိုင်းဆိုင်ရာလက်ထောက်ကာကွယ်ရေးဝန်ကြီး Marshall Letter တို့ကကြက်တဲ့ပရင်းနဲ့အထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များကော်မတီရှေ့မှောက်ထွက်ဆိုတဲ့အဖွင့်မိန့်ခွန်းမှာပြောကြားခဲ့ကြတာပါရုရှားရဲ့ Cyber တိုက်ခိုက်မှုတွေလို့သူတို့သတ်မှတ်ခေါ်ဆိုတဲ့တိုက်ခိုက်မှုတွေဟာအမျိုးသားအကျိုးစီးပွားအတွက်အဓိကချိမ့်ချမှုတစ်ခုလို့လည်းပြောပါတယ်။ DNC ရဲ့ဆိုင်ဆန်ရံတွေကိုဖောက်ယူမှုမှာရုရှားကနေပါဝင်ပတ်သက်နေတယ်လို့ထောက်လိုင်းရဲ့အကြီးအကဲတွေကသဘောတူကြတယ်လို့ Clapper ကတော့ WikiLeaks ကနေထုတ်ပြန်တဲ့အချက်လက်တွေဟာမဲပေးသူအမေရိကန်နိုင်ငံသားတွေရဲ့မဲပေးရွေးချယ်မှုအပေါ်မှာဘယ်တိုင်းတာထိတည့်ရမှုရှိမယ်ဆိုတာကိုတော့ထောက်လိုင်းရဲ့အတိုင်းဝိုင်းနေနဲ့မတိုင်းတာနိုင်ဘူးလို့ပြောပါတယ်။ဒါပြင်တရုတ်နိုင်ငံကလည်း2015ခုနှစ်မှာ cyber ထောက်လှမ်းမှုတွေကိုအကန့်အသတ်ထားဖို့နှစ်နိုင်ငံသဘောတူညီမှုလက်မှတ်ရေးထိုးခဲ့ခြင်းကစပြီး American ဘက်ကသတိပေးတဲ့ကြားကပဲဖောက်ထွင်းမှုစူးစမ်းခဲ့တယ်လို့ American ဆိုအပ်ပေါ် cyber ထောက်လှမ်းမှုတွေမကြသေးခင်ကပဲအောင်မြင်မြင်လှုပ်ဆောင်ခဲ့တယ်လို့လည်း Clapper ကပြောပါရယ်။သမ္မတ Barack Obama ကတော့သူသမ္မတအဖြစ်ရွေးခံခဲ့ရတဲ့2008ခုနှစ်ရွေးကောက်ပွဲအချိန်ကစပြီးနိုင်ငံရခြားကဂျောင်းဝင်နှောက်ယှက်မှုတွေရှိမရှိပြန်လည်သုံးသပ်ဖို့အတွက်ထောက်လှမ်းရေးအဖွဲ့တွေကိုအမိန့်ပေးခဲ့ပါရယ်။သူတို့ရရှိထားတဲ့ထောက်လိုင်းသုံးသပ်ချက်တွေကိုကျက်တဲ့ပရင်းနေမှာသမ္မတအိုဘားမားကိုတင်ပြမှာဖြစ်တယ်လို့တောက်ကြနေမှာတော့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုတင်ပြမှာဖြစ်ကြောင်းလည်း Clapper ကပြောပါတယ
်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဆိုရတဲ့အနေနဲ့ NATO မြောက်အတ္တလန္တိတ်စစ်ဆေးချုပ်အဖွဲ့ဝင်တွေအာရှပစိဖိတ်ဒေသကမဟာမိတ်တွေနဲ့မိတ်ဖက်အဖြစ်ဆက်ပြီးထိန်းထားဖို့နဲ့ဆီးရီးယားနိုင်ငံမှာကျန်းဖက်သမားတွေကိုချိန်မုံပြီးပြည်ရင်းစစ်ဆုံးသတ်အောင်လုပ်ဖို့ရုရှားနိုင်ငံကပြောထားတဲ့အတိုင်းတာဝန်ယူအောင်လဲလုပ်ရလိမ့်မယ်လို့ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကပြောဆိုလိုက်ပါတယ်။သမ္မတဘရက်ကအိုဘားမားရဲ့ရှစ်နှစ်တာသမ္မတတတမှာဝန်ကြီးဌာနတွေဆောင်ရွက်ခဲ့တဲ့အောင်မြင်မှုတွေကိုအလေးထားပြောကြားတဲ့နေရာမှာအစိုးရအဖွဲ့ဝင်တခြားဝန်ကြီးတွေလိုပဲကာကွယ်ရေးဝန်ကြီးကာတာကလည်းသူ့ရဲ့မှတ်တမ်းမှာတင်ပြထားပါတယ်။သမ္မတတဲ့အဖြစ်ထရန့်ကတာဝန်ယူခြင်းသတင်းနှစ်ပတ်လောက်လို့မှာပဲသမ္မတအိုဘားမားထံကစာတစောင်းအပါအဝင်ကြာတာပရင်းတွေကအစီရင်ခံစာထုတ်ပြန်တင်ပြခဲ့တာဖြစ်ပါတယ်။ယူကရိန်းနိုင်ငံပိုင်ခရိုင်းမီးယားဒေသကိုရုရှားပိုင်ဖြစ်2014ခုနှစ်ကသွတ်သွင်းခဲ့တဲ့ပေါ်အမေရိကန်ကတုံ့ပြန်တဲ့အနေနဲ့ဒေသရင်းမှာပူးတွဲစစ်ရေးလေ့ကျင့်မှုတွေနဲ့ကာကွယ်ရေးအတွက်ကြိုတင်ပြင်ဆင်နိုင်မဲ့ပစ္စည်းကရိယာတွေတိုးမြင့်ခဲ့တာတွေကိုလည်းဝန်ကြီးကာတာကအလေးထားတင်ပြခဲ့ပါတယ်။အမေရိကန်အနေနဲ့ယက်တီချက်ခိုင်မာပြီးအင်အားတောင့်တင်တဲ့မဟာမိတ်ဖြစ်တဲ့NATO နဲ့ဆက်လက်ပြီးတော့ထိတွေ့ဆက်ဆံဖို့ဆက်လက်တိုးတက်မှုတွေရရှိအောင်လုပ်ဖို့နဲ့ဥရောပမှာရုရှားနိုင်ငံရဲ့ရန်လိုတဲ့လုပ်ရက်တွေကိုတားဆီးဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ Syria သမ္မတ Bashar al-Assad ကိုထောက်ကမ်းပြီးရုရှားနိုင်ငံက2015ခုနှစ်နောက်ပိုင်းကစလို့ Syria မှာစစ်ဆင်ရေးတွေဆင်နွှဲခဲ့ရမှာပြည်ပခါဟာပုံမှန်အနေနဲ့ကြီးမားပြီးတော့အကြမ်းဖက်မှုတွေပိုများပြားလာတယ်လို့အချိန်ပိုကြာ Lajang le wunji ka ta ga pyo su ka ba de.
Turiki nau pai Izmir myo ga tayayung ta khu ni ma chatabrin ni ka kat sit twe jwa re lo tan tya shi tu re ga ka bong thong pi phak khwe mu jaw ye ya shi ta u ne tayayung wun na ta u lo te song ka ya de lo anabain re ga pyo ba de. Baraki tayayung shi ga sis sei kai ma ye ya shi ga ka go yak khan ka de nau pai phak khwe ka ra phit chang khin au chou ye mu ga pyo ra ba tai khai la tu nyaw a pyet tak khan bi te song twa ka de lo tat tya tya ko ro sha pwin ni se ba tai khai mu chang ka mi long jwan ka ya de lo a ne song 10 u lo dan ya ya ka ba de tai khai tu rin ha automatic rifle tanat twe rocket launcher re pyan lat pyet phong twe ba kain saung tha ra mo tu ro nau kwe ma cuts a lo tama party pkk shi nai ne lo le au chou ye mu ga pyo ba de a khu lo tai khai mu go be phwet ga lou saung ne so ra do ချက်ချင်း မသိ ရ သေး ပါ ဘူး နေ့တိတ် 9 နေ့က လည်း အစ္စတန်ဘူး မြို့တော်က ည ကလပ် တစ်ခု မှာ တနပ် ပစ်ခံ မှု ဖြစ် ပွား ခဲ့ ပြီး လူပေါင်း 39 ဦး သေ ဆုံး ခဲ့ ရ တာ ပါ ဒီ တိုက် ခိုက် မှု ကို တော့ IS စစ်သွေးကြော် တွေ က သူတို့ လှုပ် ဆောင် တာ လို့ ညင် ညာ ခဲ့ ပြီး ဒါဟာ Syria မြောက် ပိုင်း မှာ Turkey ရဲ့ ဆေး ပါဝင် ပတ်သက် မှု တွေ လက် တုံ ပြန် တာ လို့ ပြော ပါ တယ်
American ပြည်ထောင်စု Chicago မြို့မှာ စိတ် ကျန်းမာ ရေး မကောင်း တဲ့ လူပြူ ဆက်ကြော် တပ် တယောက် ကို နှိပ်စက် နေတာ Facebook ပေါ်က နေ ဓာတ်ရိုက် ရိုက်ကူး ပြသခဲ့တယ် လို့ ဆိုသူ လူမဲ 4ယောက် ကို အမုန်းတရား အခြေခံ ကျူးလွန်တဲ့ အမှုတွေ နဲ့ ဆွဲချက် တင်လိုက်ပါတယ် အသက် 18 နှစ် အရွယ် Jordan Hill, Brittany Covington နဲ့ Tess Phil Cooper အသက် 24 နှစ် အရွယ် Tanisha Covington တို့ကို အမုန်းပွား တိုက်ခိုက်မှု တစ်ဖက်သား မခံချင်အောင် ရည်ရွယ်ချက် နဲ့ ဖမ်းဆီး ချုံနောင် ထားမှုလို့ နဲ့ တရား ဆွဲလိုက်တယ် လို့ Illinois မြို့ Cook မြို့နယ် က အစိုးရ ရှင်းနေတွေ က ပြောကြားခဲ့ပါတယ် သူတို့ ဓာတ်ရိုက် ပြသခဲ့တဲ့ video ထဲမှာ လူမဲ 4ယောက် က အမည်မဖော်တဲ့ လူပြို မျိုးသားကို ကြိုးတုပ် ပါဇက် ကို လည်း တိတ်နဲ့ ကတ်ထား ပြီးတော့ အချိန်ချင်း ဓာတ်နဲ့ ထို ထိုးကျိတ် နေတာတွေ ကို မြင်ခဲ့ရပါတယ် စိတ် ကျမ်းမာရေး မကောင်းတဲ့ အဲ့ဒီ လူပြို လူငယ် ကို အိမ်သားတွေ က ရေ ကို အတင်း တောက် ခိုင်း သလို သူ့ရဲ့ ဥကောင်းခွန် ရေပြား ကို လွှာ ပြီး အဲ့ဒီ အနာပေါ် မှာ စစ်လိတ် မီးနဲ့ ထိုးတာတွေ ကို လည်း တရား ဆွဲ ခံ ရ သူ 4ယောက် က ဓာတ်ရိုက် video ရိုက်ပြခဲ့ကြတာဖြစ်ပါတယ်သမရအနေနဲ့ဒီဗီဒီယိုတွေကအဖြစ်တည်အတွက်စိတ်ဆိုးဒေါသထွက်မှာတေးကြတယ်လို့လည်းအင်ဂျီရောပြောခွင့်ရဂျိုးစ်အန်နက်စ်ကကြာတာပရင်းနဲ့အင်ဂျီရောသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ဒီဗီဒီယိုထဲမှာတိုက်ခိုက်နေသူတွေကလူပြူတွေနဲ့သမရသည့်ဖြစ်လာမဲ့ဒေါ်နယ်ထရန့်တို့ဘော်ဆော့ကားတဲ့စကားတွေကိုအော်ဟစ်ပြောနေတဲ့အောင်ကိုလည်းဗီဒီယိုတစ် ထားခဲ့တယ်လို့ရဲကပြောပါတယ
်။ VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA American တန်ကမနေ့ကသတင်းတွေကိုဆက်လက်ကြေညာနေပါတယ်။တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာကျက်သပတင်းတွေကနေပြည်တော်မှာမြန်မာနိုင်ငံဆိုင်အမေရိကန်နိုင်ငံတန်မတ်ကြီး Scott Marcia နဲ့တွေ့ဆုံခဲ့ပါတယ်။အခုလိုတွေ့ဆုံပွဲမှာရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့ကိစ္စရပ်တွေနဲ့ရှမ်းပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးရင်းရင်းနှီးနှီးဆွေးနွေးခဲ့ကြတယ်လို့လူမှုကွန်ရက်ဆာမျက်နှာမှာဖော်ပြထားပါတယ်။ဒီတွေ့ဆုံပွဲမှာတမတော်ကာကွယ်ဦးစီးချုပ်နဲ့အတူညှိနှိုင်းကုတ်ကဲရေးမှုဗိုလ်ချုပ်ကြီးမြတ်ထွန်းဦးနဲ့ကာကွယ်ဦးစီးချုပ်ရုံးကတမတော်အရာရှိကြီးတွေတက်ရောက်ကြတယ်လို့အမေရိကန်တမတ်ကြီးနဲ့အတူအမေရိကန်စစ်တမ်းမှုကာနယ်ဂျိမ်းစ်မက်ကအဒန်နဲ့တာဝန်ရှိသူတွေတက်ရောက်ခဲ့ကြတာပါ။ရခိုင်ပြည်နယ်ထဲမှာမြန်မာလုံခြုံရေးတပ်တွေနယ်မြေရှင်းလင်းမှုကြောင့်လူနည်းစုမွတ်စလင်ထောင်းနဲ့ချီပြီးအိုးအိမ်ဆန့်ခွာထွက်ပြေးရတယ်လို့မြန်မာဒီမိုကရေစီရဲ့လမ်းကြောင်းမှာအဓိကထောက်ခံအားပေးတဲ့အမေရိကန်ပြည်ထောင်စုကပြီးခဲ့တဲ့လထဲမှာပဲပြောကြားခဲ့တာပါစစ်တပ်ကအင်အားနဲ့ကင်တွယ်ရာဟာမြန်မာနိုင်ငံတွင်ကြီးရဲ့အဆင်ရောက်တွေရဲ့အကြမ်းဖက်မှုတွေတိုးလာနိုင်တဲ့အန္တရာယ်ရှိတယ်လို့လည်းအရှိအာရှဆိုင်ရာအမေရိကန်ထိပ်တန်းတန်တမန်ဒန်နီယယ်ရက်ဆယ်ကဝေဖန်ထောက်ပြခဲ့တာပါဒါအပြင်အရေးအတွက်အတိအကျမသိရပေမဲ့တေဆုံးမှုတွေရှိနေတာမို့စိုးရင်ဆိတ်မှုကြောင့်လည်းပြောဆိုခဲ့ပါတယ်ရှမ်းပြည်မြောက်ပိုင်းမှာရောကချင်ပြည်နယ်မှာပါတမရော်ဘက်ကပြင်းထန်တဲ့ထိုးစစ်တွေဆင်နေပြီးဒီတိုက်ပွဲတွေကြောင့်စစ်ပြေးဒုက္ခတွေတိုးလာနေတာနဲ့ပတ်သက်ပြီးပြည်ရင်းပြည်ပလူခွင့်ရေးအဖွဲ့တွေကလည်းဝေဖန်ပြစ်တင်နေကြတာဖြစ်ပါတယ်
။ထိုင်းနိုင်ငံတောင်ပိုင်းကရေကြီးမှုအတွင်းလူအနည်းဆုံး9ယောက်သေဆုံးပြီးတော့လူတွေဘေးလွတ်ရာပြည့်ရွှေ့ပြောင်းခဲ့ရတယ်လို့စစ်ရုံတွေလည်းပိတ်ထားရပါတယ်။ဒါအပြင်ယထားပြေးဆွဲမှုတွေလည်းနေရာတော်တော်များများမှာရပ်ဆိုင်းထားတယ်လို့တချို့လမ်းတွေရေကြီးနေတာကြောင့်မြို့တော်ဘန်ကောက်ကနေခရီးရှိဘတ်စကားလမ်းကြောင်း6ခုကိုလည်းရပ်ဆိုင်းထားရတာဖြစ်ပါတယ်။တောင်ပိုင်းခရိုင်10ခုမှာတနင်္ဂနွေနေ့ကလေးကမိုးသည်ထန်စွာရွာသွန်းမှုကြောင့်ရေကြီးမှုတွေဖြစ်ခဲ့တယ်လို့ထိုင်းပြည်ရေးဝန်ကြီးဌာနအစီရင်ခံစာထုတ်ပြန်ပြောဆိုခဲ့ပါတယ်။ လူ၃ယောက်သေဆုံးခဲ့ကြောင်းလည်းကြေညာချက်မှာပြောဆိုထားပြီးထိုင်းရုတ်တန့်လွှင့် MCOT တင်းင်းဌာနမှာတော့ရေထဲနစ်မြုပ်သွားတဲ့ကားဒဇင်းနဲ့မှာကလေးနဲ့မိခင်တို့ရဲ့နောက်ထပ်အလောင်း၂လောင်းကိုကြာတာပရင်းတွေကတွေ့ရှိခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ်။ရေကြီးမှုကြောင့်တည်ယူပို့ဆောင်ရေးမှာအဟန့်တားဖြစ်ခဲ့တယ်လို့ထိုင်းပင်လယ်ကွေတဲကစမူီအပန်းဖြေကျွန်းမှာရေကြီးမှုကြောင့်ခရီးသွားလာမှုတွေပိတ်ဆို့ကုန်ပြီးကမ္ဘာလှည့်ခရီးသွားတွေကြားရေပန်းစားတဲ့ကျွန်းကဒီလေရင်ခရီးစဉ်တွေလည်းနှောင့်နှေးခဲ့ရတာကြောင့်ကျွန်းကိုလာရောက်လဲပတ်ကြတဲ့ခရီးသွားဧည့်သည်တွေရဲ့အားလည်းရက်ကိုထိခိုက်ခဲ့ရပါတယ်။
မြောက်ကိုရီးယားကနျူကလ িয়ার လက်နက်တွေနဲ့ဒုံးကျည်ဆန်းသတ်မှုတွေလှုပ်ဆောင်နေတာကိုတုံ့ပြန်နိုင်မှုအတွက်နီးလန်းရှာနေတဲ့တောင်ကိုရီးယားအနေနဲ့စီးရီးမှာမြောက်ကိုရီးယားရဲ့ဥဆောင်မှုကိုဖယ်ရှားပြင်မဲ့အထူးတပ်မဟာတစ်ခုကိုဖွဲ့စည်းဖို့လှုပ်ဆောင်နေတယ်လို့တောင်ကိုရီးယားအရာရှိသူကချက်သဘရင်းနေမှာပဲပြောကြားလိုက်ပါတယ်။တကယ်လို့စစ်ဖြစ်လာရင်ဒီအထူးတပ်မကမြောက်ကိုရီးယားရဲ့စီးရီးဆိုင်ရာထိန်းချုပ်မှုကိုဖယ်ရှားဖို့နဲ့သူ့ရဲ့လုပ်ငန်းလေပတ်မှုဂျက်တန်သွောင်းကိုလုပစ်ဖို့ရည်ရွယ်တယ်လို့အမည်မဖော်လို့တဲ့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနအရာရှိသူပြောကြားချက်ကိုကိုးကားပြီးသတင်းတွေမှာဖော်ပြပါတယ်။ဒီတက်မှာကို2019ခုနှစ်မှာအသင့်ဖြစ်နေအောင်လှုပ်ထားဖို့ငကူကလေးကစီစဉ်ထားတာပါ။ဒါပေမဲ့ဒီအထူးတက်ကိုမြောက်ကိုရီးယားဘက်တိုက်ခိုက်မလာခင်ကြိုတင်ပြီးကာကွယ်ဖို့တားဆီးဖို့အတွက်လေ့ကျင့်ပေးထားမှထားတော့အဲ့ဒီအရာရှိကဖြေကြားဖို့အတွက်ညှင်းဆိုခဲ့ပါတယ်။
ပြင်သစ်နိုင်ငံမှာငှက်တုတ်ကိုယောဂကူးဆက်ပြန့်ပွားနိုင်တဲ့အန္တရာယ်ကိုတားဆီးဖို့ကြိုးပမ်းချက်တည်းရဲ့အနေနဲ့ပြင်သစ်နိုင်ငံရဲ့အဓိကကြက်ငှက်မွေးမြူရေးလုပ်ငန်းလုတ်ကန်ရဒေတာကဘဲအကောင်ရေတသန်းလောက်ထိတုတ်တင်ရှင်းလင်းတဲ့အစီအစဉ်ကိုအာဏာပိုင်တွေကြာတာပရင်းနေ့မှာစတင်ခဲ့ပါတယ
်။နောက်ဆုံးရသတင်းတွေကိုဒေါ်ခင်မျိုးသက်နဲ့မန္တန္တချန်တို့ကြီးညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။အရင်ဆုံးတော့နိုင်ငံတကာဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြပေးပါမယ်။ရုရှားနိုင်ငံရဲ့ဒီစိုက်ဘာတိုက်ခိုက်မှုဟာအမေရိကန်အတွက်ကြီးမားတဲ့အရန်တစ်ခုဖြစ်တယ်လို့အမေရိကန်ထောက်လန်းရေးအကြီးအကဲတွေကကြာတာပရင်းနေ့ကလွှတ်တော်ကြားနာပွဲမှာပြောကြားခဲ့ကြပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲရက်လာတွေအပြောင်းလဲဖြစ်အောင်ရုရှားတို့ကအင်တာနက်ကနေဂျားဖောက်ဝင်ရောက်တိုက်ခိုက်ခဲ့တယ်ဆိုတာကိုသမ္မတသစ်ဖြစ်လာတော့မဲ့ဒေါ်နယ်ထရမ့်ကတန်တရာရှိနေချိန်မှာရွေးကောက်ပွဲကာလအတွင်းရုရှားကနေမျိုးစုံနဲ့နှောက်ယှက်တိုက်ခိုက်ခဲ့တယ်လို့ထောက်လန်းရေးအကြီးအကဲတွေကပြောကြားခဲ့တာဖြစ်ပါတယ်။အပြည့်အစုံကိုမဆုမြမွန်ကဆက်ပြီးတင်ပြပါမယ်ရှင်
။အမေရိကန်အစိုးရစစ်တပ်တန်တမာရေးနဲ့စီးပွားရေးဆိုင်ရာလုပ်ငန်းတွေအပြင်အမေရိကန်ရဲ့အရေးကြီးတဲ့အခြေခံအဆောက်အုံတွေအတွက်ရုရှားဟာအဓိကချိန်ချမှုဖြစ်တယ်လို့ဆက်လက်ကြီးမားတဲ့ရန်တခုလည်းဖြစ်တယ်လို့အမေရိကန်ထောက်လန်းရေးထိပ်တန်းအရာရှိကြီးတွေကပြောကြားခဲ့ကြပါတယ်။အထက်လွှတ်တော်လက်နက်ကင်တပ်များဆိုင်ရာကော်မတီမှာဂျာတာရီနီကလုပ်တဲ့ကြားနာပွဲမှာအမေရိကန်ထောက်လှမ်းရေးဌာနညွှန်ကြားရေးမှူးဂျိမ်းစ်ကလပ်ပါအမေရိကန်နိုင်ငံတော်လုံခြုံရေးအေဂျင်စီညွှန်ကြားရေးမှူးမိုက်ရော်ဂျာစ်နဲ့ကာကွယ်ရေးဌာနရဲ့ထောက်လှမ်းရေးဆိုင်ရာလက်ထောက်ဒုတိယဝန်ကြီးမာဆယ်လက်ဒါရိုကလွှတ်တော်အမတ်တွေရဲ့မေးခွန်းတွေကိုဖြေကြားစင်မှာအခုလိုပြောကြားခဲ့ကြတာဖြစ်ပါတယ်။ရုရှားနိုင်ငံဟာအမေရိကန်ပြည်ထောင်စုအပေါ်ဘက်ပေါင်းစုံကနေအွန်လိုင်းတိုက်ခိုက်မှုတွေလုပ်နေတာဖြစ်တယ်လို့ထောက်လှမ်းရေးညွှန်မှုဂျိမ်းစ်ကလပ်ပါကအခုလိုပြောပါတယ
် This was a multifaceted campaign so the hacking was only one part of it and it also
ဘက်ပေါင်းစုံကနေလုပ်တဲ့တိုက်ခိုက်မှုဖြစ်ပါတယ်အင်တာနက်ကတဆင့်ဂျာဝင်ထိုးပေါက်တိုက်ခိုက်တာကအဲ့ဒီထဲမှာပါတဲ့နည်းတစ်ခုသာဖြစ်ပါတယ်ရှေးယုံနီးနဲ့ဝါရဖြန့်မှုတွေလုပ်တယ်မမှန်သတင်းတွေတမင်ဖန်တီးတယ်သတင်းမှားသတင်းအတူယောင်တွေလည်းဖြန့်ပါတယ
်အခုလိုစိုက်ဘာတိုက်ခိုက်မှုတွေလုပ်နိုင်ဖို့ရုရှားအစိုးရတွေကအစင်းမြင့်တာဝန်ရှိသူမျိုးမှသာအမိန့်ပေးနိုင်မှာဖြစ်တယ်လို့သမ္မတဗလာဒီမီယာပူတင်အနေနဲ့လည်းမသိစရာအကြောင်းမရှိဘူးလို့မစ္စတာကလပ်ပါကပြောပါတယ်ပြီးခဲ့တဲ့အမေရိကန်ရွေးကောက်ပွဲမှာရုရှားကဝင်ရောက်နှောက်ယှက်ခဲ့သလားဆိုတာကိုဒီကြားနာပွဲမှာအဓိကအာရုံစိုက်မေးမြန်းဖြေကြားခဲ့ကြပါတယ်။အမေရိကန်ရွေးကောက်ပွဲကာလအတွင်းရုရှားကအင်တာနက်အွန်လိုင်းကနေဂျားဝင်ထိုးဖောက်နှောက်ယှက်ခဲ့တယ်ဆိုတဲ့ပြောကြားချက်တွေအပေါ်သမ္မတသစ်ဖြစ်လာတော့မဲ့ဒေါ်နယ်ထရမ့်ကတန်တရားရှိနေပုံရပါတယ်။ဒါကိုထောက်လှမ်းရေးအရာရှိကြီးတွေဘက်ကတော့လက်မခံပါဘူး။အမေရိကန်ပေါ်စိုက်ဘာတိုက်ခိုက်မှုလုပ်ဖို့ပြင်ဆင်နေကြတဲ့နိုင်ငံပေါင်း30ထက်မနည်းရှိပြီးတော့ရုရှားအပအဝင်အဲ့ဒီနိုင်ငံတွေဟာသူတို့ရဲ့အွန်လိုင်းပေါ်ကနေတိုက်ခိုက်နိုင်စွမ်းတိုးမြင့်အောင်စူးစမ်းနေကြတယ်လို့ဆိုပါတယ
် Russia has clearly assumed an even more aggressive cyber posture by increasing cyber espionage operations
အင်တာနက်ကနေဂျာဝင်ထိုးပေါက်ထောက်လန်းတိုက်ခိုက်မှုတွေကိုရုရှားနိုင်ငံကပိုးပြီးတော့ရဲရဲတင်းတင်းလှုပ်လာနေပါတယ်အဲ့လိုအွန်လိုင်းကနေခိုးယူရတဲ့အချက်လက်တွေကိုဖောက်ချတယ်အရေးပါတဲ့အခြေခံအဆောက်အုံစနစ်တွေကိုပြတ်မှတ်ထားပြီးစိုက်ဘာတိုက်ခိုက်မှုတွေလုပ်နေပါတယ်အမေရိကန်အစိုးရအမေရိကန်ကုမ္ပဏီတွေနဲ့အမေရိကန်မဟာမိတ်တွေအပေါ်အင်တာနက်ပေါ်ကတဆင့်ထောက်လှမ်းမှုတွေကိုတရုတ်ကလည်းဆက်ပြီးတော့လုပ်နေပါတယ
်ဂျာတာရင်းနေအစောပိုင်းကလုပ်ခဲ့တဲ့အထက်လွှတ်တော်လက်နက်ကင်တပ်များဆိုင်ရာကော်မတီကြားနာပွဲမှာစိုက်ဘာတိုက်ခိုက်တဲ့နီးကိုတုံးနေကြတဲ့အထက်မှာIS လို့စစ်သွေးကြွအဖွဲ့တွေလည်းပါဝင်တယ်လို့ American ထောက်လှမ်းရေးဌာနညွှန်ကြားရေးမှူး James Clapper ကအခုလိုပြောကြားပါတယ်
။ Iran and North Korea continue to improve their capabilities to launch disruptive or destructive cyber attacks to support their political objectives.
Iran and North Korea နိုင်ငံတွေကလည်းသူတို့ရဲ့နိုင်ငံရေးအီမန်ချက်တွေအောင်မြင်အောင်အင်တာနက်ကွန်ရက်တွေကနေတဆင့်နှောက်ယှက်တာမျိုးဒါမှမဟုတ်ပျက်စီးရပျက်စီးကြောင်းဖြစ်စေနိုင်တဲ့စိုက်ဘာတိုက်ခိုက်မှုလုံနိုင်စွမ်းပိုရှိအောင်ဆက်လုပ်နေကြပါတယ်။အစိုးရတွေမဟုတ်တဲ့အကြမ်းဖက်ဖွဲ့စည်းတွေလို့အဖွဲ့တွေအထူးသဖြင့် IS စစ်သွေးကြွအဖွဲ့တွေကလည်းအင်တာနက်ကိုအသုံးချပြီးစီစဉ်မှုတွေ၊စီးအောင်လူစုမှုတွေ၊ဝါရဖြန့်မှုတွေ၊ရမုံငွေရှာတာတွေ၊သတင်းစုဆောင်ထောက်လှမ်းမှုတွေအပြင်သူတို့နောက်လိုက်တွေအားကြစေမဲ့ဆောင်ရွက်မှုတွေချိတ်ဆက်လုပ်ငန်းတွေကိုအင်တာနက်ပေါ်ကနေတဆင့်လုပ်နေကြပါတယ
်။အမေရိကန်ရွေးကောက်ပွဲမှာရုရှားနိုင်ငံအပါအဝင်ပြည်ပကနေအွန်လိုင်းတိုက်ခိုက်မှုတွေလုပ်ပြီးဂျာဝင်နှောက်ယှက်ခဲ့တာနဲ့ပတ်သက်ပြီးထောက်လန်းရေးအဖွဲ့တွေကထောက်လန်းသိရှိထားတဲ့လျှို့ဝှက်အဆင်မဟုတ်တဲ့အချက်အလက်တွေကိုရှေ့သတင်းပတ်အစောပိုင်းမှာအများပြည်သူကိုထုတ်ပြန်မှာဖြစ်ပါတယ်။အဲ့ဒီအစီရင်ခံစာအသေးစိတ်ကိုတော့သမ္မတဥဘာမားကိုဂျာတာပရင်းနဲ့မှာပဲတင်ပြထားပါတယ်။အခုလိုအမေရိကန်အပေါ်အွန်လိုင်းပေါ်ကနေတိုက်ခိုက်မှုနဲ့အမေရိကန်တန်တမန်တွေကိုအနှောက်ယှက်ပေးမှုတွေအပေါ်သမ္မတဥဘာမားအစိုးရကဘလို့တုံ့ပြန်ကင်တွယ်ခဲ့တယ်လဲဆိုတာနဲ့ပတ်သက်လို့လဲဂျာတာပရင်းနေ့နေ့လယ်ပိုင်းတုန်းကအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှတကပိတ်ကြားနာပွဲလုပ်ခဲ့ကြပါတယ်။အဲဒီကြားနာပွဲမှာလဲအမေရိကန်နိုင်ငံခြားရေးဌာနနဲ့အမိမြေလုံခြုံရေးဆိုင်ရာဌာနကတာဝန်ရှိသူတွေကလွှတ်တော်အမတ်တွေရဲ့အမေးကိုဖြေကြားခဲ့ကြပါတယ်ရှင်
။မဆူမြမွန်တင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေဘက်ကိုဆက်ပါမယ်။ရခိုင်ပြည်နယ်အတွက်နိုင်ငံတကာကနေလူသားချင်းစာနာမှုအကူအညီတွေပေးအပ်လို့ရင်တန်တမန်လမ်းကြောင်းကနေတဆင့်ဆက်သွယ်ဖို့မြန်မာအစိုးရကထုတ်ပြန်လိုက်ပါတယ်။ဒီထုတ်ပြန်မှုဟာရခိုင်ဒေသတစ်ခုတည်းကိုပဲတည်ထက်ကြမှတ်ဆောင်ရွက်ဖို့မဟုတ်ပဲမြန်မာနိုင်ငံရဲ့ဘယ်နေရာဒေသကိုမဆိုအဲ့ဒီနေအတိုင်းသာလက်ခံမှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ရခိုင်မှာရှိတဲ့မွတ်စလင်အတိုင်းဝိုင်းတွေအတွက်ရေချောင်းကနေအကူအညီတွေပေးပို့မယ်လို့မလေးရှား NGO ဖွဲ့တစ်ခုကမကြာခင်ကပြောကြားခဲ့ပြီးနောက်မြန်မာနိုင်ငံအတွက်အကူအညီတွေပေးခြင်းနဲ့ဆိုရင်တန်တမန်ရေးလမ်းချောင်းကနေသာဆောင်ရွက်ဖို့မြန်မာအစိုးရကတုံ့ပြန်ခဲ့တာဖြစ်ပါတယ်။အခုခါကြေညာချက်ထုတ်ပြန်တာနဲ့ပတ်သက်လို့ပြည်စုံကိုတော့ကိုစီသူကပြောပြမှာပါရှင
်။လူတန်းမှုတွေလှုပ်ဆောင်လို့တဲ့ဘယ်နိုင်ငံကအဖွဲ့အစည်းပဲဖြစ်ဖြစ်တန်တမန်လမ်းချောင်းကနေဆက်သွယ်ပေးဖို့နဲ့လူတန်းမဲ့ပစ္စည်းတွေကိုကြိုတင်အကြောင်းကြားပေးဖို့မြန်မာအစိုးရကထုတ်ပြန်လိုက်ပါတယ်။လူတန်းမှုတွေနဲ့ပတ်သက်လို့နိုင်ငံခြားရေးဝန်ကြီးဌာနကအကောင်းဆုံးပူးပေါင်းသွားမှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးကျော်ဇေယျကပြောပါတယ
်။ဒီခေါင်းကြီးတွေကိုအဆင်နိုင်ငံနဲ့လူသားချင်းစာနာပတ်သက်တဲ့အကူအညီပေးရတဲ့ပတ်သက်ပြီးတော့မှာတို့နိုင်ငံတော်ဆိုင်ရာညွှန်ကြားချက်တွေကိုပြည်အရတဲ့ဆက်ထားပါတယ်။တစ်ခါကဒီတော့ညည်းညီနေရတဲ့ဒီမှာတို့ပကြတဲ့ချက်တွေကိုဒီဌာနရဲ့အဖွဲ့ပြီးတော့အလေးနဲ့လိုက်ပါလို့လည်းတို့ဆောင်ရည်ပြီးတာဆိုတာ
။အကူအညီတွေရောက်လာတဲ့အခါနိုင်ငံခြားရေးဝန်ကြီးဌာနအနေနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချတာရေးဝန်ကြီးဌာနနဲ့တပ်ဆိုင်ရာပြည်내တိုင်းအစိုးရတွေနဲ့ပူးပေါင်းလှုပ်ဆောင်မှာဖြစ်တယ်လို့ဦးကျော်စရာကပြောပါတယ်။ဒီလိုထုတ်ပြန်လိုက်တဲ့ထုတ်ပြန်ချက်ပါတတ်မှတ်ချက်တွေဟာရခိုင်ဒေသတစ်ခုတည်းကိုပဲရည်ရွယ်တာမဟုတ်ကြောင်းသူကအခုလိုပြောပါတယ
်။တို့ကတော့ဒီမှနိုင်ငံကိုဒီသားချင်းစာနာထောက်ထားတဲ့အကူအညီလားနဲ့ဆိုရင်တော့ရှိပါရဲ့။နော်ဒီသံတမန်ကြီးလားကြောင်းပါပဲ။သံတမန်လားကြောင်းပါကျွန်တော်တို့ကအကြောင်းကြားမယ်ထိလိုက်တဲ့အထောက်ကြီးပါ
။လာရောက်လူတန်းတဲ့အကူအညီတွေကိုရခိုင်ပြည်နယ်မှာရှိတဲ့အတိုင်းဝိုင်းနှစ်ခုလုံးကိုခွဲခြားမှုမရှိဘဲနဲ့လူတန်းပေးဖို့ထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်လူတန်းတဲ့နေရာမှာအလူပစ္စည်းမဟုတ်ဘဲနဲ့ငွေသားနဲ့ပေးမယ်ဆိုရင်လည်းနိုင်ငံတကာဘဏ်စင်းတွေကနေတဆင့်လက်ခံပေးနိုင်ဖို့စီစဉ်ထားတယ်လို့လည်းထုတ်ပြန်ချက်မှာပါဝင်ပါတယ်ရခိုင်ပြည်နယ်အစိုးရဘက်ကတော့ဘယ်အလူကိုမှထိန်းချုပ်တာမျိုးမရှိဘဲနဲ့လူတန်းခွင့်ပေးမှာဖြစ်ပေမဲ့လုံခြုံရေးအရလိုအပ်ရင်တော့ဘေးရန်တွေမဖြစ်စေဘူးလိုအပ်တဲ့စီမံခန့်ခွဲမှုတွေကိုဘူအစိုးရနဲ့အတူလှုပ်ဆောင်သွားမှာဖြစ်တယ်လို့ပြည်내ပြန်ကြားရေးတာဝန်ခံဦးမင်းအောင်ကအခုလိုပြောဆိုပါတယ
်။ဒီနေရာဒီမှာလောက်တယ်ဒီနေရာဒီမှာမလို့အဘူးဆိုတာကိုဒါကတကောဒီနိုင်တဲ့အချက်မတူနိုင်ဒါမျိုးတွေကိုပဲကျွန်တော်တို့ကစီစဉ်ပေးရတာရှိတယ်လေ။နိုင်ငံတကာအဖွဲ့အစည်းတွေ UN လက်အောက်ခံအဖွဲ့အစည်းတွေစာစုနေတာလည်းရှိတယ်လေ။ရှိတဲ့နေရာမှာဒီနေရာတို့လူနေတဲ့ပြည်내ဒီနေရာတို့မတူတင်ဘူးဆိုတဲ့အနေအထားတွေကိုကျွန်တော်တို့ကပြောပြတာလို့ရှိတာပေါ့။အောင်လို့မြန်မာကြားတဲ့အခါအခုဟိုရွာရပ်သားတွေတချို့ကျွန်တော်ရခိုင်တိုင်းသားရွာတွေဆိုရင်မထွက်မသွားလာမဟုတ်ခက်ခဲရှိနေကြတာပေါ့နော်။ကျွန်တော်တို့မွတ်စလင်အများစုရဲ့ဓာတ်ထဲမှာနေရှိနေတဲ့ရွာလေးတွေပေါ့ဗျာနော်။မသွားရင်မလာရတဲ့အနေအထားတွေမှာအဲ့လိုမျိုးလေးတွေကြတော့လူတွေသိလို့ရတာပေါ့
။ရခိုင်ဒေသအတွင်းမှာနေထိုင်ကြတဲ့အစ္စလမ်ဘာသာဝင်တချို့ကတော့အကူအညီတွေကိုပိတ်ထားတာမျိုးမဟုတ်ပဲအကျိုးရှိရှိတုံ့နိုင်ဖို့အစိုးရကခွင့်ပြုစီလိုတယ်လို့တောင်းဆိုထားပါတယ်မခူရဒေတာကန်အစ္စလမ်ဘာသာဝင်တူကတော့လက်ရှိကူညီရရှိနေမှုအပေါ်မှာခုလိုပြောဆိုပါတယ
်ဟောရင်းနှီးဆဲကလာပြီးတော့လောလုံးနေတဲ့အချိန်မှာတော့မှနိုင်ငံတကာကဟောအစီအရာကကော်မတီကိုသူတို့လာလာတဲ့ကော်မတီကိုသူတို့နဲ့
မကြာခင်မှာအစိုးရကထုတ်ပြန်ထားတဲ့မူဝါဒနဲ့အညီလူဒန်းဘူအင်ဒိုနီးရှားနိုင်ငံကတရားဝင်စူပြကမ်းလှမ်းထားပြီးတော့လာမယ့်ဇန်နဝါရီလ15ရက်နေ့မှာအလူပစ္စည်းတွေရောက်လာမယ်လို့နိုင်ငံရေးဝန်ကြီးဌာနကပြောပါတယ်။အဲ့ဒီပစ္စည်းတွေကိုဘယ်နေရာဘယ်ဒေသမှာဘယ်လိုလူဒန်းမလဲဆိုတာကိုတော့အသေးစိတ်ညှိနှိုင်းရခြင်းမရှိသေးလို့ထုတ်ပြန်ထားခြင်းတော့မရှိသေးပါဘူး။ပြီးခဲ့တဲ့လကုန်ပိုင်းတုန်းကတော့မလေးရှားနိုင်ငံအစ္စလာမ်အဖွဲ့အစည်းတစ်ခုကနေမြန်မာနိုင်ငံရခိုင်ပြည်နယ်တဲကမွတ်စလင်တွေကိုအကူအညီပေးဖို့တင်မောစစ်လွတ်မယ်ဆိုပြီးတော့ပြောဆိုခဲ့ဘူးတာရှိပါတယ်။မြန်မာဘက်ကတော့ခွင့်ပြုချက်မရပဲမြန်မာပိုင်နယ်ထဲဝင်ရောက်လာမယ်ဆိုရင်ဒါဟာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါတယ်လို့ယူဆစရာရှိပြီးတော့အကူအညီတွေပေးဖို့ဆိုရင်တော့တန်တမန်လမ်းကြောင်းကနေဆက်သွယ်ဆောင်ရွက်ဖို့တိုက်တွန်းထားပါတယ်ခင်ဗျာ
ကိုစီသူတင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတော့ဒီရုပ်ရှင်တရုတ်ဆောင်လွင်မှုနဲ့ KNL လေတက်မှုတို့မြေယာပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စကိုတင်ပြပေးပါမယ်မွန်ပြည်နယ်ကြိုက်ထုံမြို့နယ်အတွင်းမှာရှိတဲ့မြေယာဆန်ရအငင်းပွားမှုတွေနဲ့ပတ်သက်လို့ခေနလေတမှုတူဦးနဲ့ရုပ်ရှင်တရုတ်ဆောင်လွင်မှုတို့အပြန်အလှန်သတင်းစာရှင်းလင်းပွဲလုပ်ခဲ့ကြပါတယ်။ဒါဟာငြင်းချင်းရေးယူထားတဲ့လက်နက်ကိုင်အဖွဲ့နဲ့စီးပွားရေးလုပ်ငန်းရှင်တူတို့ရဲ့အားပြိုင်မှုတစ်ခုလည်းဖြစ်ပါတယ်။အပြည့်အစုံကိုတော့စုံစမ်းမေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတော်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။မွန်ပြည်နယ်ကြိုက်ထုံမြို့နယ်အတွင်းမှာရှိတဲ့မြေယာတစ်ခုကိုရုပ်ရှင်သရုပ်ဆောင်တူဦးဖြစ်တဲ့ဥလွင်မိုးကသူ့ပိုင်ဆိုင်ကြောင်းပြောဆိုခဲ့ပြီးရပ်ပိုင်အတွင်းမှာပဲမူလပိုင်ရှင်နဲ့အတူငင်းငင်းရယူထားတဲ့ကရင်လက်နက်ကိုင်အဖွဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်မတော်ကဗိုလ်မှူးတဦးဖြစ်တဲ့စောနေဘလူးကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။မူလပိုင်ရှင်ဖြစ်တဲ့ဦးတန်းအောင်ကတော့သူ့အနေနဲ့ KNU တပ်မှုတဦးဖြစ်တဲ့ဗိုလ်မှူးစောနေဘလူးကို2000ခုနှစ်ကတည်းကရောင်းချထားတာဖြစ်တယ်ဆိုပြီးပြောဆိုလိုက်ပါတယ်။ဟောင
်းကူရကူရကောင်းမှုတွေကတကယ်ဝင်ပိုင်ဆိုင်ထားတာပါ။ဟောင်းကူကလည်းအပြည့်စုံရှိပါတယ်။တခါတခုနဲ့မာရှာကိုရီးယားနဲ့မှာသဘောတူစာရေးချုပ်ကိုဆွဲပြောင်းပေးခဲ့တယ်ကျွန်တော်
။ညီယာအငင်းပွားမှုဖြစ်နေတဲ့မြင်းနေရာကိုအထွေထွေအုပ်ချုပ်ရေးမှူးဟောင်းတူဖြစ်တဲ့ဦးကျော်သူရနိုင်စီကနေစီးပွားရေးလုပ်ငန်းရှင်တူဦးဖြစ်တဲ့တရုတ်ဆောင်ဦးလင်မိုးက2012ခုနှစ်မှာဝယ်ယူခဲ့တာဖြစ်ပြီးဦးကျော်သူရနိုင်ကတော့2011ခုနှစ်ကတည်းကမူလပိုင်ရှင်ဦးတန်းအောင်စီကနေဝယ်ယူခဲ့တာလို့ဆိုပါရစေ
။
မူလပိုင်ရှင်ဦးတန်းအောင်ကတော့သူ့ရဲ့မြေယာနဲ့ပတ်သက်လို့အာဏာလုပိုင်ခွင့်နေနဲ့မတရားရယူခဲ့တာဖြစ်တယ်ဆိုပြီးပြောဆိုလိုက်ပါတယ်
ကျွန်တော်လည်းမသိရင်လည်းအမှတ်ကုန်နေတော့မသိပါဘူးရမလည်းမသိပါဘူးဒီမှာခန့်ကိုကြီးဥက္ကဋ္ဌဆိုတော့သူကသူ့ရဲ့လုပိုင်ခွင့်အာဏာနဲ့ဒီဟာကိုသူကမတရားယူတာကြီးကသူ့ကိုမလို့ရှင်းနေရှင်းနေကာလာကိုကာလာဝဲတာဒီဟာကောင်ဒီဥက္ကဋ္ဌရဲ့လုပ်တယ်ဒီကိစ္စကြောက်ပြောပါလေကမစိုက်ခါစားလေကသူအသိပေးတယ်။ငင်းကြီးအဲ့လိုမကျူရဘူးလို့ပြောတယ်။သူကအာလာပါအဖွဲ့စည်းသူပြောကျွန်တော်တို့ပြန်
။တရုတ်ဆောင်ဦးလင်မိုးကတော့ဒီမြေယာအငင်းပွားမှုနဲ့ပတ်သက်လို့သူ့ရဲ့ဂုံတိတ်ခါထိပါလာမယ်ဆိုရင်အေးအေးယူဆောင်ရွက်မှုတွေလုပ်မယ်ဆိုပြီးပြီးခဲ့တဲ့ရက်ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။တရုတ်ဆောင်ဦးလင်မိုးဘက်ကတော့ဒီမြေကိုအယောင်းဝယ်ပြုလုပ်ချိန်ဟာ KNU နဲ့မြန်မာအစိုးရတို့ငင်းငယ်မယူရသေးတဲ့အချိန်ဖြစ်တာမို့KNU ကတပ်မှုတဦးအနေနဲ့ဒီမြေပိုင်ဆိုင်မှုတွေမဖြစ်နိုင်ဘူးဆိုပြီးထောက်ပြပါရတယ်။ဒါပေမဲ့မူလပိုင်ရှင်ဦးတန်းအောင်ကတော့မိသားစုဝင်တွေအချင်းချင်းရင်းနှီးမှုတွေရှိခဲ့ပြီးအဲ့ဒီ KNU တပ်မှတင်နယ်မြေဖြစ်နေတာကြောင့် KNU တပ်မှုစောနေဘလူးအနေနဲ့မြန်မာပြည်ထဲမှာဝင်ထွက်သွားလာမှုတွေရှိတယ်လို့လည်းပြောဆိုခဲ့ပါတယ်
။မြန်မာပြည်ထဲမှာသူကတွားရောက်ရရတယ်တပ်မှတင်နေစီထဲမှာသူကငင်းငယ်လို့တော့စီစဉ်ဆွေးနွေးရဲ့အချိန်ကာလပဲလေညာအချင်
းမြန်မာနိုင်ငံမှာမြေယာနဲ့ပတ်သက်လို့ဆက်ပြီးသိမ်းယူတာတွေမလုပ်ဖို့အတွက်အစိုးရတက်လက်ထက်မှာပြောဆိုထားပေမဲ့အခုမြေယာတွေဟာအရင်အစိုးရလက်ထက်မှာကတည်းကဖြည့်ရှင်းလို့မပြည့်ပြတ်သေးတဲ့အမှုတွေဖြစ်တယ်လို့အရင်တုန်းကလည်းတရားစီရင်စနစ်တွေဟာလည်းငွေရှိသူအာဏာရှိသူတွေဘက်ကနေရက်တည်ခဲ့တယ်ဆိုပြီးဝေဖန်ခံခဲ့ရပါတယ်စစ်တပ်ကုမ္ပဏီနဲ့ဌာနဆိုင်ရာတွေကမြေယာတွေကိုသိမ်းယူပြီးပြန်လည်ရောင်းချတာအငှားချထားတာတွေနဲ့ပတ်သက်လို့မူလပိုင်ရှင်တွေနဲ့ပြဿနာတွေဖြစ်ကြရပြီးမူလပိုင်ရှင်တွေဟာတရားစွဲဆိုခံရရတယ်လို့တရားရင်ဆိုင်နေရတဲ့အမှုအခင်းအများပြားဟာလည်းမပြီးပြတ်သေးပဲရှိနေသေးတာပါအခုမြေယာကိစ္စမှာတော့စီးပွားရေးလုပ်ငန်းရှင်တဦးနဲ့ငင်းငယ်ရရယူထားတဲ့လက်နက်ကိုင်အဖွဲ့ကတပ်မှုတဦးတို့ရဲ့အားပြိုင်မှုဖြစ်ပြီးနှစ်ဖက်လုံးကတော့ဒီကိစ္စနဲ့ပတ်သက်လို့အလျှော့ပေးမဲ့အခြေအနေမရှိသလိုအပြန်အလှန်ဥပဒေကြောင်းရရင်ဆိုင်ဖြည့်ရှင်းဖို့အတွက်လှုံ့ဆော်သွားကြမယ်လို့လည်းပြောဆိုနေကြပါတယ်ရှင်
မိုင်အေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတော့ဒီမြန်မာနိုင်ငံကြောင်မြတ်တူဖော်ရဲ့လုပ်ငန်းအကြောင်းပဲကိုကြည့်ကြရအောင်ပါ ကဘာပေါ်မှာထွက်တဲ့တွင်းထွက်ပရမားတွေက80ရန်ငွေနှုန်းဟာမြန်မာနိုင်ငံကဖြစ်ပါတယ်။ဆဲအုပ်ချုပ်ရေးအောက်ဆဲစုနှစ်တွေနဲ့ချီကျရောက်ခဲ့တဲ့မြန်မာနိုင်ငံမှာပရမားတွင်းလုပ်ငန်းတွေဟာကုချိန်ထိပွင့်လင်းမြင့်တာမှုမရှိလာသေးပါဘူး။ဒီမိုကရေစီတိဆောက်ရေးစီဦးတည်နေတဲ့မြန်မာအစိုးရပေါ်ချမှတ်ထားတဲ့စီးပွားရေးဒဏ်ခပိတ်ဆို့မှုတွေကိုအမေရိကန်နိုင်ငံကရုပ်သိမ်းလိုက်တဲ့အတွက်ကြောက်မြတ်ယတနာတင်ပို့မှုတွေလမ်းပွင့်လာတာကြောင့်လည်းဒီလုပ်ငန်းအပေါ်အာရုံစိုက်လာကြပါတယ်။တစ်ချိန်တည်းမှာပဲပရမားတွင်းလုပ်ငန်းတွေနဲ့ပတ်သက်လို့ပိုးပြီးထင်သာမြင်သာရှိလာမယ်လို့လည်းမျှော်လင့်ကြပါတယ်။ဒီအကြောင်း AFP သတင်းကိုအခြေခံပြီးနန်းလောင်ကတင်ပြထားပါရရှင
်မြန်မာနိုင်ငံအလဲပိုင်းကမောကုမျိုးကိုဗရမ ्या မြေလို့လဲတင်စားခေါ်ဝေါ်ကြပါတယ်မောကုမျိုးကမိုင်းနှင်းလောက်သားဆက်ကြောတက်ကလေးအင်းမင်းထွန်းအဖို့သူ့ဘဝမှာတနေ့တော့ကြောက်အောင်လိမ့်မယ်ဆိုရဲမျှော်လင့်ချက်တွေနဲ့အမြဲလိုဆူတောင်းနေတာပါမောကုမျိုးဟာမြန်မာနိုင်ငံအလဲပိုင်းကမန္တလေးတိုင်းထဲမှာရှိပါတယ်ပြီးခဲ့တဲ့နှစ်မှာမောကုမြေကတွေ့တဲ့ဗရမ ्या သလုံးဟာဒေါ်လာတန်30ထီဈေးပေါက်ခဲ့ပါတယ်ကဘာတဝါလုံးမှာအုံပြုနေတဲ့ပရမ ्या 80ရာခိုင်နှုန်းကျော်ဟာမြမတွင်ထွက်ပရမ ्या တွေဖြစ်ပါတယ်။2016အောက်တိုဘာလမှာအမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းလိုက်တဲ့အတွက်ပရမ ्या ဈေးတွေတက်လာဖို့ရှိနေပါတယ်။ကြောက်သူသမားလေးအေမင်းထုံးကအခုလိုပြောပါတယ်
။ဒီမှာတွင်းတကယ်လို့လို့လို့ဒီကလေးအောင်မြင်လို့ရှိရင်ပေါ့ဗျာ။ဒါစီးပွားတစ်ခုခုလုပ်ရင်အဲ့လိုစိတ်ကူးလဲရှိရဗျာ။
လက်ရှိမြန်မာနိုင်ငံမှာရှိတဲ့ကြောက်တွင်းလုပ်ငန်းတွေကိုစစ်တပ်ကအဓိကလွှမ်းမိုးထားတာဖြစ်တဲ့အတွက်ကြောက်တွင်းသူနေကြသူတွေအနေနဲ့မဆိုးစလောက်အကျိုးအမြတ်ကိုရခံစားကြရလိမ့်မယ်လို့ကျွမ်းကျင်သူတွေကထောက်ပြကြပါတယ်။ကြောက်တွင်းလုပ်ငန်းနဲ့ပတ်သက်တဲ့စီမင်းစည်းကမ်းချမှတ်သူတွေအပေါ်စစ်ဘိုလ်ချုပ်ဟောင်းကြီးရဲ့လွှမ်းမိုးထိန်ချုပ်မှုရှိနေတယ်လို့ကြောက်တွင်းတို့လုပ်ငန်းဘယ်သူကိုလှုပ်ပိုင်ခွင့်ပေးမလဲဆိုတာကိုလည်းဥပိုင်ကရာဆုံးဖြတ်တယ်လို့တဘာဝတယံဇာတအရင်အမြင့်ဆိုင်ရာစောင့်ကြည့်ရေး NGI အဖွဲ့ကပြောပါတယ်။ပုဂ္ဂလိကပရမယာတွင်အတော်များများကိုလည်းနိုင်ငံခြားသားတွေပိုင်ဆိုင်ထားပုံရပြီးတော့အည်အသွေးအကောင်းဆုံးကြောက်မြတ်ယတနာတွေကိုလက်ဖို့ယတနာတွေလုပ်ဖို့ဟောင်ကောင်ကိုခိုးထုတ်သွားကြတာပါမြမကြောက်မြတ်ကုံတွေများအသိရဲ့ဒုတိယအသွင်ရင်မှုဦးထွန်းလောက်အောင်ကအခုလိုဆိုပါတယ
်နီးပြာခေါ်တာပေါ့နော်ကြောက်စကားလို့ပြောရင်နော်နီးပြာကတော့မြတ်သောအဖြစ်ကတော့ဟိုယူရီးယားလိုင်းကထွက်တာများပါတယ်ဒါဟိုအရသာစကားလို့ပြောရင်တော့အောက်လန်းပေါ့နော်
အမေရိကန်နိုင်ငံကစီးပွားရေးတန်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းလိုက်တာနဲ့အမေရိကန်ခရီးသည်တွေဝင်ရောက်မှုများလာရင်သူတို့လည်းဝင်ငွေတွေပို့ရလာမယ်လို့ဒေသခံတွေကမျှော်မှန်းနေပါတယ်။အမေရိကန်ကုန်သည်တွေကမုတ်ကုတ်ပထမတွင်းရဲ့အခြေအနေတွေကိုစုံစမ်းထောက်လာနေပြီဖြစ်တယ်လို့ပထမလုပ်ငန်းနဲ့ပတ်သက်လို့လည်းဆွေးနွေးပြောဆိုနေပါပြီ။မန္တလေးကယတနာကုန်တဲ့မှတ်ခံခိုင်ဦးကလည်းအခုလိုအကောင်းမြင်ထားပါတယ
်။ကြောက်တံမိုးကတော်တော်တက်တယ်။ကြောက်တံမိုးကကောင်းရင်တဝက်ဈေးလောက်ကြည့်လို့တက်သွားတယ်။သုံးမှုတစ်ပုံကတော့တေချာပေါက်တက်တယ်
။ပထမမိုင်းတွင်းတွေကအလုပ်သမားတွေရဲ့အခြေအနေဟာနိုင်ငံတကာစံချိန်စံညွတ်နဲ့ကန့်ညင်မှုရှိအောင်အမေရိကန်ကုမ္ပဏီတွေကလှုပ်ဆောင်ပေးရမှာဖြစ်တယ်လို့တဘာဝပတ်ဝန်းကျင်ထိခိုက်မှုမရှိအောင်နဲ့အချို့အမြတ်တွေကိုလည်းချပြရမယ်လို့တကြွအလုပ်ရှာသူတွေကပြောပါတယ်။ဒီလိုမှမဟုတ်ရင်တော့ထင်ရှားလာတဲ့မြန်မာပထမရဲ့တောက်ပါမှုတွေမေးမိန်သွားမှာဖြစ်ပါတယ်ရှင်။
နန်းလောင်တင်ပြခဲ့တာဖြစ်ပါတယ်အခုတော့စနေနေ့ညမှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြရအောင်ပါရှင
်ဒေါ်လာရှင်များရှင်လူလူကသူတို့ရဲ့မကျင်တဲ့ချက်တွေကိုပြီးခဲ့တဲ့နှစ်ထဲလွှတ်တော်ကိုတိုင်ကြရမှာထောက်ဝက်ကျော်ဟာတရားစင်ရင်းနဲ့ပတ်သက်နေပါတယ်တိုင်ကြစာတွေထဲမှာတော့တရားရုံးဆုံးဖြတ်ချက်တွေတရားရုံးဝန်ထမ်းတွေတရားစင်ရင်းမှာနှောက်နှေးကြံ့ကြာမှုတွေကိုမကျင်တတ်မှုတွေပါဝင်ပါတယ်တရားဥပဒေစိုးမိုးရေးကိုဦးစားပေးဖို့ကြိုးစားနေတဲ့ရတအစိုးရလက်ထက်မှာတရားရေးခန္ဓာကိုမကျေနပ်ချက်တွေပေါ်ပေါက်နေရတာဟာဘာကြောင့်များပါလဲဆိုတာကိုလာမယ့်စနေနေ့ည VOA ရဲ့ဓာတ်ရိုက်ဒီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေအနေနဲ့ကိုယ့်အတွေ့အကြုံပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးလို့တဲ့သောရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382555ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VUE ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်ပါမယ်ရှင်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VUE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
စနေနေ့ညဓာတ်ရိုက်လေးလိုက်ဆွေးနွေးကြမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထားမှန်ဖိတ်ခေါ်ပြစေ VOA မြန်မာပိုင်းအစီအစဉ်ကဓာတ်ရိုက်လေးလိုက်ဆွေးနွေးကြကိုအင်္ဂါနဲ့စနေညတွေမှာတပတ်ကိုနှကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါရရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
နေခင်ပါရှင် VOA မြန်မာပိုင်းတောက်တာနေမနဲ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ30 40 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူဝက်အစီအစဉ်မှာမနဲ့ခင်အင်္ဂလိပ်စာသင်ခန်းစာကျမ်းမာရေးကန္တာနဲ့အမေရိကန်အစိုးရရဲ့သဘောထားတွေကိုနားဆင်ရမယ့်အပြင်တိုင်းရင်သတင်းလွှာမှာနားဆင်ရမှာကတော့
တော့အောင်ဆန်းစုကြည်ရောနိုင်ငံတော်သမ္မတရောပြုလို့ရှင်တော့တတ်ချုပ်ကြီးမရောင်းလိုင်းရောအကုန်လုံးကတော့ဒီမိန့်ခွန်းအဖြစ်တော့ကောင်းကြပါတယ်တို့တော့လည်းပဲအဲ့ဒီမိန့်ခွန်းတွေကိုဘယ်တော့ချင်းဘယ်ချင်းမှာဘယ်လိုပုံစံမျိုးအကောင်ဖြစ်ခေါ်ကြမလဲဆိုတာတော့ကျွန်တော်တို့ကတော့လောလောဆယ်နားမလည်နိုင်ဘူးဖြစ်နေပါပြီဆက်
ကချင်ငင်းချင်းရေကွန်ရက်ကဒေါခွန်ကြပြောသွားတာပါပြည်စုံကနောက်ပိုင်းမှာနားဆင်ရပါမယ်အခုအရင်ဆုံးတော့အင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးပါမယ်ဒေါ်လာလာတန်းစီစဉ်တင်ဆက်ထားပါတယ်ရှင်
ဒီကိမ်းနဲ့တင်ပြမယ့် idiom အသုံးကတော့
gate crasher
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက g a t e gate ကခြံတကားပေါက်ကျမတို့မြန်မာမှာလေ gate တကားပေါက်လို့လည်းခေါ်ကြတာသောရရှိများတိက c r a s h e r crasher က c r a s h crash ဆိုတဲ့ဝဟာယကနေအခြေခံဆင့်သက်လာတာဖြစ်ပြီးအဒီဘေကတော့ဖြစ်စီချိုးဖောက်တာကိုဆိုလိုပါတယ် C R A S H E R ကတော့ဖြစ်စီချိုးဖောက်သူပေါ့ရှင်ဒါကြောင့် Skype ကလုံးရဲ့လုံောက်အဒီဘေကတော့ခြံတကားကိုဖြစ်စီချိုးဖောက်ဝင်ရောက်လာသူပေါ့ဒီအသုံးဆင်းသက်လာတာကတော့1920ခုနှစ်များကလို့ဆိုပါတယ်ထိုစဉ်ကအားကစားပွဲတွေကိုလက်မှတ်မရှိဘဲခိုးဝင်လာကြရကနေဒီအသုံးကိုအသုံးပြုလာတာလို့ဆိုပါတယ်ခုနောက်ပိုင်းမှာတော့လက်မမပါဘေးဖြောပြေးပွဲတွေကိုဝင်တာစသဖြင့်မှလည်းအသုံးပြုလာသလိုအက်ခံပွဲတွေကိုမဖိတ်ဖဲလာတဲ့ခါမှလည်းဒီအသုံးကိုရည်ညွှန်းသုံးနေရှိပါတယ်။ဒါကြောင့်ပါတီဒါမှမဟုတ်အခမ်းအနားတစ်ခုကိုဖိတ်ကြားခြင်းမခံရဘဲခတ်တီတီနဲ့ဝင်ရောက်လာသူကို gate crasher လို့ခေါ်ကြတာဖြစ်ပါတယ်။တနည်းတော့သူကိုမဖိတ်ဖဲရောက်လာတဲ့အတွက်တကားကိုဖြစ်စည်းဝင်ရောက်လာတဲ့သဘောကနေတင်စားပြောဆိုထားတာလို့လည်းယူဆနိုင်ပါတယ်။တကယ်တော့အဲ့ဒီလူဟာခြံတကားကိုဖြတ်ဝင်လာတာတော့မဟုတ်ဘူးပေါ့ရှင်ဖိတ်ကြားခြင်းမခံရဘဲအတင်းဝင်လာလို့ခြံတကားဖြတ်ဝင်လာတဲ့သဘောနဲ့တင်စားသုံးနှုန်းထားတာဖြစ်ပါတယ်နိုဝင်ဘာလ24ရက်နေ့ကအင်ပီရိုအခမ်းပွဲမှာအိန္ဒိယဝန်ကြီးချုပ်မန်မိုဟန်စင်ကိုသမ္မတဥဘားမားကအခမ်းပွဲကျင်းပရာမှာဧည့်သည်တော်ဆင်းရဲမှမပါဘဲတာရစ်နဲ့မီကဲလ်ဆလာဟီတို့ဇနီးမောင်နှံရောက်လာလို့အင်ပီရိုရဲ့ Secret Service လုံခြုံရေးတာဝန်ခံတွေလည်းအတော်လေးမျက်နှာပူစရာဖြစ်ခဲ့တဲ့သတင်းသွတ်ရရှိများကြားခဲ့ကြမှာပါ။အဲ့ဒီအသုံးကြောင့်လည်း Gate Crasher အသုံးဟာသတင်းမီဒီယာတွေထဲမှာခေတ်စားလာခဲ့ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Group ပြည်တဲ့ဥပမာကိုနားဆင်ကြကြရအောင
်။ The neighbors did not invite them to their party, but the Jones went there as gate crashers.
အင်းကြီးတွေလုပ်တဲ့ပါတီကိုသူတို့အဖိတ်မခံခဲ့ရဘူး။ဒါပေမဲ့လို့လေ Jones လေမြကတော့မဖိတ်ဖဲလေသွားခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ The neighbors did not invite them to their party, but the Jones went there as gate crashers.
ဒါပြင်ပါတီဝဲကိုအဖိတ်မခံဘဲသွားခဲ့တယ်ဆိုရင် gate crashers စာပါတီ crasher လို့လေရည်ညွှန်းသုံးလို့ရပါတယ်။အခံဘွဲကိုအဖိတ်မခံရဘဲသွားခဲ့တယ်။လက်မှတ်ဘွဲပဲနဲ့ဖြောပြဘွဲအကစားဘွဲတွေကိုသွားကြည့်တဲ့သူကိုဘယ်လိုရည်ညွှန်းပြီးတော့ idiom သုံးလဲ
gate crasher
လို့သုံးလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာတန်စီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါရှင်အခုဆက်လက်ပြီးတော့ကျမ်းမာရေးကဏ္ဍကိုနားဆင်ရပါမယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတက်ကြီးရွယ်အိုတွေမှာဖြစ်တဲ့စိုးရိမ်လွန်ယောဂအကြောင်းကိုတင်ပြထားပါတယ်
တချီရွယ်အိုမှာစိုးရိမ်စိတ်လွန်ကဲတဲ့ယောဂဖြစ်လေရှိပြီးအများစုကိုကာကွယ်နိုင်ပြီးတော့စစောတိစစောကုရင်လည်းပြန်ကောင်းလာနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဒီစိုးရိမ်စိတ်လွန်ကဲတဲ့ယောဂဘာကြောင့်ဖြစ်ရပြီးဘလို့ကာကွယ်လို့ရတယ်ပြီးတော့ဒီယောဂဖြစ်လာရင်လည်းစစောတိစစောကုနိုင်အောင်ဘလို့လက္ခဏာတွေကိုစောင့်ကြည့်ပြီးထိရောက်အောင်ပြုစုကုသပေးဖို့လို့တလဲစတဲ့အကြောင်းအရာတွေကိုတမတော်ဆေးတက်ကသူစိတ်ကျမ်းမာပညာဌာနပါမောက္ခဌာနမှုနဲ့အုံနောက်အာယုံကျော်နဲ့စိတ်ပိုင်းဆိုင်ရာယောဂအထုကုဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคပမခာတာတာညဝင်းကျော်ခင်ဗျာကျွန်တော်တို့ဒီတက်ကြီးရေကိုဖြစ်လာချိန်မှာစိုးရင်စိတ်လွန်ခဲ့တဲ့ယောဂကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာကြီး
။တက်ကြီးရေဦးဒီမှာလည်းကျွန်တော်တို့ကစိုးရင်စိတ်နဲ့ပတ်သက်တဲ့ယောဂတွေကလည်းဟိုကျန်တဲ့နိုင်ငံတွေမှာလိုပဲတော့ဖြစ်တတ်ပါလေဒါပေမဲ့85နှစ်ကျော်လာတဲ့သူဒီမှာကျတော့ဟိုအကြောက်ဆုံးတဲ့ယောဂတွေကျတော့နည်းနည်းလေးတော့နည်းသွားတာပေါ့လေ။ဒါပေမဲ့ဟိုစိတ်စိတ်ကိုဗီယာလို့ခေါ်တဲ့ပြီးကြတစ်ခုခုကိုတွေးပြီးကြောက်နေတာမျိုးကျတော့တက်ကြီးရေဦးမှာပို့ပြီးတော့များလာ ਉ တွေ့ရတတ်တယ်ညာတော့ဒီကြောင်ရုံနဲ့ယောဂတွေဖြစ်တာအသက်ကြီးတဲ့အမျိုးသမီးကြီးတွေမှာပို့ပြီးတော့ဖြစ်တတ်တာပေါ့လေ။နောက်အထွေထွေသို့ရင်ကြောင်ကြစိတ်ကြီးကြောင်ခဲ့တဲ့ယောဂါတို့ပနစ်ကြီးဆိုတာလို့ခေါ်တဲ့ကြာလောင်ခတ်ပြီးတော့စီတော့မှာပဲဇူလောင်အောင်အဲတော့မင်းနတ်ကြားဖြစ်တဲ့ယောဂါတွေလည်းဖြစ်တတ်တယ်။နောက်တော့ဆူချက်ဖူးကြီးကလူမှုသက်ဆိုင်ကြီးဟိုကြောင်နေတာကြောက်တာတွေအမျိုးယောဂါမျိုးတွေလည်းဖြစ်တတ်ပါတယ်။ဘယ်လောက်ဖြစ်လဲဆိုလေ့လာလိုက်တော့ကျတော့ကျွန်တော်တို့ဒီအထွေထွေသို့ရင်ကြောင်ကြစိတ်ကြီးကြောင်ခဲ့တဲ့ယောဂါအသက်ကြီးလေလေပို့ပြီးတော့များလေလေသွားဖြစ်တာကိုတွေ့ရတယ်။ဒါပေမဲ့အသက်ကြီးလာလေလေမူညာလာလေလေဆိုမဲ့ဟိုတလားသာတော့နေလိုက်ရတော့ဟို400ခန်းလောက်ပဲတွေ့ရတာများပါတယ်။ Panic attack လို့ခေါ်တဲ့အလွန်မင်းကြောက်ပြီးတရားခတ်ပြီးသေတော့လောက်မရှိဖြစ်တဲ့ကြအသက်ကြီးတဲ့လူမှနည်းနည်းရှားတယ်။ဟို400ခန်းတော့ပတ်ဝန်းကျင်လောက်ပဲရှိတာကြီးများပါတယ်။ညာတော့ဖြစ်တော့သွေးစိတ်လွန်ခဲ့တာတွေဖြစ်လာလို့ဒီနာတာရှိဖြစ်တတ်ပြီးတော့3ပုံ2ပုံလောက်ကဟို65နှစ်အဖြစ်ဒီထဲမှာ3ပုံ2ပုံလောက်ကသွေးစိတ်လွန်ခဲ့တဲ့ယောဂါကြီးဖြစ်တာကြီးများပါ
တယ်ဟုတ်ကဲ့ဆရာဒီယောဂါဖြစ်ရတဲ့အကြောင်းရင်းကဘာကြောင့်အဓိကဖြစ်ရလဲဆရာကြီ
းအဓိကတော့ပတ်ဝန်းကျင်ပေါ့လေပတ်ဝန်းကျင်မှာငငယ်လေးကလေးကမိဘတွေဆုံးဆုံးခဲ့တဲ့သူတွေတို့ငငယ်တုန်းကလည်းအပြုတ်ထုတ်ခံရတာတွေတို့ကတော့မှာသူတို့ကအဲ့ဒီပူပြရတယ်ဆိုတာဒီအကြောက်လုံးတဲ့ယောဂါတွေဖြစ်တာများတယ်ဒါတွေမကောက်ခန္ဓာကိုယ်ယောဂါတွေနဲ့ပတ်သက်ပြီးတော့ဒီယောဂါအမှုသားတွေရတယ်သွားပြီးတော့တွေ့ပြီးတော့ဖြစ်တတ်တာကိုနှလုံးသွေးကြောယောဂါတွေကတော့ပတ်သက်လို့ရတယ်တွေ့ပြီးတော့ဖြစ်တာတွေများတယ်အသေးဆုံးမှုတွေကလည်းဒီမှာအဖြစ်များပါတယ်။တချို့ကျတော့နှလုံးပြတ်သားကြီးပျက်စီးတဲ့ဟိုလား mitochondrial impact တို့ပါလို့ဖြစ်တာကြီးခွဲစိတ်ခံရတာကြီးခြေစူးလက်တို့ကျိုးတာကြီးဒါတွေနဲ့အသက်ကြီးမှတာကြီးဖြစ်တဲ့ပေါင်ကျိုးတယ်ခြေကျိုးတယ်လက်ကျိုးတယ်ဆိုတာမျိုးတွေဖြစ်ပြီးခွဲစိတ်ခံရတာကြီးအကျယ်ဖြစ်ပြီးဆိုရင်အဲဒီလိုလူကြီးတွေမှာတခုဖြစ်လိုက်ပြီဆိုတာနဲ့ဆိုရင်လွန်ခဲ့တဲ့ဝေဒနာတွေတောက်ပိတ်တွေလွန်ခဲ့လာတဲ့ဝေဒနာတွေကဆွဲပြီးတော့ဖြစ်လာတတ်တယ်။နောက်တချို့ကျတော့လည်းပန်းနိုင်ရင်ကျယောဂခံစားရတာတို့အဆုတ်အဲ့အဲ့ဒီဘဏ်ကောင်မှာဖြစ်တဲ့ယောဂါတွေတိုင်းပိုင်းနဲ့ပတ်သက်တဲ့ဟော်မုန်းအနေများဖြစ်တာတွေအဲ့နောက်အာရုံရောနဲ့ပတ်သက်တဲ့ယောဂါတွေဒီလိုယောဂါတွေကအသက်ကြီးတော့ဖြစ်လာတတ်တဲ့အပြင်ဆေးဝါးတွေတုံးတာတွေလည်းဖြစ်တော့အိတ်ဆေးတွေပြတ်သွားလို့ဆိုရင်ဒီလွန်ခဲ့တာတို့ကတော့လည်းကျွန်တော်တို့အကြီးပိုင်းဒီမှာတွေ့ရတတ်ပါတယ်နောက်တစ်ခုကတော့ကိုမော်ဘီဒီတီလို့ခေါ်မှာပေါ့အသက်ကြီးလာပြီဆိုတခြားတခြားစိတ်ပိုင်းဆိုင်ရာယောဂါတွေရောရုပ်ပိုင်းဆိုင်ရာယောဂါတွေရောမျိုးစုံတွဲပြီးတော့ဖြစ်တတ်တော့စိတ်ကြဝိညာဉ်နဲ့တွဲကြည့်တာတွေလည်းဖြစ်တတ်တော့ဆိုရင်ဒီလွန်ခဲ့တဲ့ယောဂါတွေကအသက်ကြီးပိုင်းမှာတွေ့ရတာတွေ
ဟုတ်ကဲ့ဆရာအဲ့တော့ကာဝယ်နိုင်တဲ့အနေအထားရောဆရာကြီးဘယ်လိုရှိလဲ
ဒီယောဂါတွေမျိုးမျိုးတွေနဲ့တွဲဖြစ်တော့အဲ့ဖြစ်လာတဲ့ယောဂါတွေကိုဟိုအများဆုံးသောသောစီကုသဖို့ရဲ့သောသောပြောတဲ့အယိုးကျူတာတွေတို့ကတော့အသက်ကြီးတော့အဖြစ်ကများလာတယ်မျက်လုံးယောဂါတွေကဖြစ်များလာတော့ဒီယောဂါတွေကိုကာဝယ်လိုက်နိုင်တယ်ဆိုရင်တို့ရင်ပြေတုံခဲ့တာတော်တော်များများကာဝယ်နိုင်တယ်ပေါ့လေအဲ့တို့တော်ညာလဲငယ်တုန်းကမိသားတွေဆုံးရှုံးတာတို့ကတော့ကြောင့်ဖြစ်တဲ့ဟာတွေကြတော့ဒါကာဝယ်ဖို့ခက်တာပေါ့နောက်မျိုးသားကြောင့်ဖြစ်တာတော့ကာဝယ်ဖို့ခက်တာပေါ့သို့တော့ဒီခိုက်ခံရတယ်မရအောင်ကာကွယ်မယ်ယောဂါတွေဖြစ်ရင်အများဆုံးကြကြောနာလေတဲ့ဆံဝင်ကြီးတွေနဲ့စောစောစီကုသမယ်အဲ့လိုကုသတဲ့နေရာမှာလည်းအလားနှလုံးယောဂါတွေရောဒီယိုးနဲ့ပတ်သက်တဲ့ယောဂါတွေရောဘာပဲဖြစ်ဖြစ်ဖြစ်လာတာဒီပန်းမြမှာသူ့ရင်စိတ်တွေလုံခဲ့တာနဲ့တွဲစီတော့ကျွန်တော်စိတ်ချမ်းသာရေးဆံဝင်ကြီးတွေနဲ့အဲစောစောပြောတဲ့ကြံတဲ့သမားတော်ကြီးတွေခွဲစိတ်ဆံဝင်ကြီးတွေနဲ့တွဲပြီးတော့ကုသမှုတွေခိုင်မယ်ဆိုလို့ရှိရင်ဒီယောဂါတွေကတော်တော်များများကာကွယ်လို့ရတယ်အများဆုံးအစောဆုံးကြောက်အောင်ကုသလို့ရတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီအရေးကြီးတာကယောဂါဖြစ်တာကိုစောစောသိရဖို့ဖြစ်တဲ့အတွက်ဒီယောဂါကိုစောစောသိနိုင်အောင်ဘယ်လိုလက္ခဏာတွေကိုစောင့်ကြည့်လို့လဲဆရာကြီ
းလူငယ်ပိုင်းလူလက်ပိုင်းဒီမှာဖြစ်တယ်လို့ပါပဲစိုးရင်သိလွန်ခဲ့တဲ့အခါမှာဖြစ်တတ်တယ်ဒါပေမဲ့လူကြီးပိုင်းမှာじゃသူတို့စိုးရင်နဲ့ပူပန်တဲ့အတွေ့အကြုံက အဲ့ဒါတွေကိုကြိုးကြိုးကြိုးကြိုးပြီးစိတ်ထဲမှာရှိနေတွေးနေတာတွေ preoccupied ဖြစ်နေတာမျိုးတွေရှိတတ်ပါတယ်အများအားကိုတွေးနေတတ်တယ်ခန္ဓာကိုယ်ယောဂတစ်ခုမှဖြစ်မှာလားစီးပွားရေးတွေရောအဆင်ပြေမှပြီးပါမလားအမှုခင်းနေများဖြစ်နိုင်မလားမိသားစုအခြေတွေကရောဘယ်လိုလဲဒါတွေတွေးတွေးပြီးတော့ပူပန်နေတတ်တာတွေကများတယ်နောက်တစ်ခုကအိတ်လို့မရဘူးဆိုပြီးတော့လာတဲ့အသက်ကြီးတွေကိုလူနာတွေများတယ်အမှန်တော့အသက်ကြီးလို့အိတ်မရတာဖြစ်သလိုအိတ်မရလို့ဆိုပြီးတော့အဲ့ဒါယောဂတွေပုံပုံဆိုးသွားတာလည်းရှိတတ်တယ်ယောဂာရီကြောင့်အိတ်များလာဖို့ဆိုပြီးဆိုရင်တော့အဲဒီမှာစိုးရင်စိတ်တွေလည်းပူပူပူများလာတယ်နောက်တစ်ခါတော့စိုးရင်စိတ်တွေများလာရင်ရင်တုံနဲ့ချွေးပြန်နဲ့မောတွေဒါတွေဖြစ်လာတော့တခြားခန္ဓာကိုယ်တစ်ခုမှဖြစ်နေပြီလားနှလုံးယောဂာမြန်လာအစုယောဂာမြန်လာဘာယောဂာတွေများလဲဆိုတဲ့အတွေ့အကြုံဝင်လာတော့စိုးရင်စိတ်တွေကပိုများပြီးတော့ပူပူပြီးတော့ဆိုးလာတတ်ပါတယ်ခင်ဗျဟုတ်ကဲ့အမှန်တော့ဒါလုံးနဲ့လိုက်တယ်ဗောလေဒီလိုမျိုးဖြစ်ပြီးဆိုရင်တော့စိတ်ကြမ်းမာရေးဆောင်ရည်နေတဲ့အမြန်ဆုံးပြတ်တပ်ပြီးဖို့လိုပါတယ်လို့ပဲပြောချင်ပါတယ်ခင်ဗျဟု
တ်ကဲ့ဆရာအဲ့တော့ဒီကုသမှုနဲ့ပြုစုပေးနိုင်မှုနေထားရောဘယ်လိုရှိလဲ
။တက်ကြီးရွယ်ဦးတွေမှာလဲစိုးရင်စိတ်တုံခဲလာတဲ့အခါမှာစိတ်ကုထုံနေအပြုမှုကုထုံနေအဲဒီလိုမျိုးကုပေးလို့ရပါတယ်။အဲဒီကုထုံနေအပြင်ကျွန်တော်တို့ကဟိုတရားထိုင်တာပေါ့လေနော် meditation လောက်တာတို့လို့အဲ mindfulness therapy ပေါ့ဟိုဘယ်ဘာသာမဆိုပေါ့နော်စိတ်ကိုတည်ငြိမ်အောင်လုပ်ပြီးတော့ဒီနေ့ချူတင်ချူတို့လို့တော့စိတ်ကိုရော့ကြနေအောင် relaxation training တွေပါလေဒါတွေလုပ်ပြီးဖို့လိုပါတယ်။ဒီလိုကုထုံနေနဲ့ကတော့လေးတက်တာသွားနိုင်ပါတယ်ဒါနဲ့မှမရဘူးဆိုတော့ကျွန်တော်တို့ကဘန်ဇိုဒိုင်ဇပင်းအုပ်စုဝင်သေးတယ်ဟိုလိုအပ်ရင်လိုအပ်တယ်လို့သုံးရတာရှိတယ်လို့တခြားစိတ်ကြယောဂါကြောက်ကျင်းစီတဲ့သေးတယ် SSRI သေးတယ်ဟာမျိုးတွေလည်းကျွန်တော်တွေ့ပြီးသုံးရတာရှိပါတယ်ဒါနဲ့မှမရလို့ကျွန်တော်ဆေးယောဂါကုသတဲ့သေးတွေကိုပါဟိုပမာဏချိန်ပြီးတော့တွဲပြဖို့တွေလိုပါတယ်အထူးသဖြင့်တော့အသက်ကြီးတဲ့လူတွေမှာအိတ်ကျော်တဲ့သေးတွေပြရမယ်ဆိုရင်တခြားစဉ်းစားပြီးမှပြီးဖို့လိုပါတယ
်ဟုတ်ကဲ့ဆရာဒီမိသားစုအတိုင်းအဝိုင်းအနေနဲ့ရောဘယ်လိုတွေပြည့်စုံပေးနိုင်လဲဆရာကြီ
းမိသားစုအပိုင်းကတော့ရေးကြည့်ပါရင်စက်ကြီးရွယ်တွေကိုပြုလုပ်တဲ့နေရာမှာစိတ်ရှည်ရှည်ထားရမယ်စက်ကြီးရွယ်တွေကိုဟလာဆော့ဆော့ပြောတဲ့ဟိုမဖျားမနာအောင်ဆိတ်ခိုက်တန်ရာတွေမရအောင်ဒီယူဆိုင်စောင့်ရှောက်ပေးမယ်အဲသူတို့စိုးရင်စိတ်တွေများလာလို့ရှင်စိတ်ပိုင်းဆိုင်ရာပံ့ပိုးမှုတွေပေးတာအားပေးစကားတွေပြောတာတွေအပြင်တကယ်လုံခြုံမှုရအောင်ကူညီပံ့ပိုးပေးတာတွေလုပ်ပေးရမယ်နောက်ဆက်ကြောနာလေတဲ့ဆောင်ကြီးတွေနဲ့ချင်းဆိုထားတဲ့အချိန်တိုင်းမှာအချိန်မှန်မှန်ကြာပြီးပြီးတော့စီးဝါးတွေကိုစနစ်ကျတိုက်ကြည့်ပေးကြဖို့လိုပါတယ်ခင်ဗျာ
။ Okay ကျေးဇူးများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းတင်ဆက်တဲ့ကျန်းမာရေးကဏ္ဍကိုနားဆင်ခဲ့ရတာပါရှင်။အခုတော့တိုင်းရင်းသတင်းလောအလှက်ပါထိုင်းနိုင်ငံအခြေစိုက်ဘီအန်အိုင်ဖွဲ့သားတွေစီစဉ်တင်ဆက်ထားပါတယ်ရှင်။
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNI ဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်နယ်စပ်မှာရှိတဲ့ဇိုင်းအောင်ကချင်ဒုက္ခသည်စခန်းဝန်းကျင်မှာအစိုးရတပ်မတော်ဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်လာလို့ဒုက္ခသည်တွေထပ်မံထွက်ပြေးတိမ်းရှောင်နေကြရပါတယ်။အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ဘက်ကချင်းလူမျိုးတွေချင်းပြည်နယ်ကိုပြန်လည်အခြေချနေထိုင်လို့သူတွေအတွက်ပြည်နယ်အစိုးရကနေစီမံဆောင်ရွက်နေတယ်ဆိုတာနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကနေ2019ခုနှစ်ဟာငြိမ်းချမ်းရေးနှစ်အဖြစ်လှုပ်ဆောင်သွားမယ်လို့ပြောဆိုမှုအပေါ်မျှော်လင့်ချက်ရှိနိုင်မလားဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျွန်မကနူးပန်ပါသတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်နယ်စပ်မှာရှိတဲ့ဇန်းအောင်ကချင်ဒုက္ခသည်စခန်းဝန်းကျင်မှာအစိုးရတပ်မတော်ဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်လာလို့ဒုက္ခသည်တွေတကွဲတပြားထပ်မံထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီဇင်ဘာလ31ရက်နေ့အတွင်းဒုက္ခသည်စခန်းနေမြေရေခတ်ထင်းရှားတဲ့နေရာမှာလက်နက်ကြီး3ခုထပ်မံကျရောက်ခဲ့တာကြောင့်တပ်ကြီးရွယ်အိုကလေးငယ်တွေဘေးကင်းရာမှာဖြစ်တယ်လို့ခိုးလုံနေကြရတယ်လို့ထွက်ပြေးတိမ်းရှောင်နေတဲ့ဒုက္ခသည်ဒေါ်ရယ်ဆိုင်းကပြောပါတယ်ဒီဇင်ဘာလ29ရက်နေ့ကကချင်လွတ်လပ်ရေးတပ်မတော် KNA ရဲ့လိုက်ဖောင်းတပ်စခန်းကိုတိမ့်ပိုက်ခဲ့ချိန်မှာဇန်းအောင်စခန်းကိုလက်နက်5ခုကျရောက်ခဲ့ပါတယ်။ထပ်မံထွက်ပြေးနေကြရတဲ့ဒုက္ခသည်တွေဟာခုချိန်မှာအလွန်ချမ်းအေးနေခြင်းဖြစ်တာကြောင့်နေထိုင်မှုအခက်ခဲဒုက္ခရောက်နေကြသလိုမုန်းကာကလွဲလို့အခြားအကူအညီမရသေးဘူးလို့လည်းသိရပါတယ်။
မြန်မာအစိုးရဆက်ဆက်အုပ်ချုပ်ရေးစနစ်နဲ့စာဝတ်နေရေးခက်ခဲမှုတွေကြောင့်အိန္ဒိယနိုင်ငံအရှေ့မြောက်ဘက်ဒေသမီဆိုရန်ပြည်နယ်ကိုပြောင်းရွှေ့နေထိုင်ခဲ့ကြတဲ့ချင်းလူမျိုးတော်တော်များများဟာချင်းပြည်နယ်ကိုပြန်လည်အခြေချဖို့ဆန္ဒရှိနေကြတဲ့အတွက်ချင်းပြည်နယ်အစိုးရကလည်းစီစဉ်ဆောင်ရွက်နေတယ်လို့သိရပါတယ်။ချင်းပြည်နယ်ကိုပြန်လည်အခြေချနေထိုင်လို့ကြတဲ့ချင်းလူမျိုးတွေဟာချင်းပြည်နယ်အစိုးရထံစီရင်ပေးတွင်းနိုင်ပြီးအခုနောက်ဆုံးစီရင်အရလူဦးရေ400ကျော်ကစီရင်ပေးထားတယ်လို့ပြည်နယ်လူတော်ဥက္ကဋ္ဌဦးစိုးပွေကပြောပါတယ်။ရှင်းလူမျိုးတွေဟာအိန္ဒိယနိုင်ငံမီဆူရန်ပြည်နယ်ရဲ့မြို့တော်အိုင်ဆောဆိုင်ဟာလောင်တလိုင်ဂျမ်ဖိုင်လုံးလေစတဲ့မြို့နယ်တွေမှာအတိတ်ကပြောင်းရွှေ့နေထိုင်ကြတာဖြစ်ပြီးလူဦးရေတဒိနီးပါးခန့်ရှိတယ်လို့သိရပါတယ်။အခုလိုချင်းပြည်နယ်ကိုပြန်လည်ခြေချမဲ့နိုင်ငံခြားရောက်ရှင်းလူမျိုးတွေအပေါ်ဝမ်းသာကြိုဆိုတယ်လို့ပြည်နယ်အစိုးရကနေမြေကွက်တွေချပေးသွားမှာလို့လည်းဦးစိုးပွေကပြောပါတယ်။
ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ရိုးတရုတ်ကျေးရွာအနီးရန်ကုန်စစ်တွေကားလမ်းမှာလက်လုံမိုင်းတစ်လုံးပေါက်ကွဲခဲ့ပြီးနောက်ရခိုင်လူငယ်တချို့ကိုစစ်တပ်ရဲနဲ့စရဖတို့ပေါင်းပြီးဖမ်းဆီးမှုတွေရှိနေတယ်လို့သိရပါတယ်။ပေါက်ကွဲမှုဖြစ်ပြီးနောက်ပိုင်းကြောက်တော်မြို့နယ်ရှမ်းရွာကကိုစိန်အေးမောင်ကျောင်းဆရာရွှေလုံးနဲ့ရိုးတရုတ်ကျေးရွာသားဥယင်မောင်အပါဝင်အ ਨੇ စုံရခိုင်လူငယ်၅ဦးခန့်ကိုဖမ်းဆီးထားတယ်လို့ရိုးတရုတ်ကျေးရွာသားတဦးကပြောပါတယ်။ပုံနှံကျွမြို့နယ်ရိုးတရုတ်ကျေးရွာနဲ့သဲတက်ကျေးရွာအကြားမှာဇန်နဝါရီလတရက်နေ့ညနေပိုင်းကလက်လုံမိုင်းတလုံးပေါက်ကွဲခဲ့ပြီးပေါက်ကွဲမှုကြောင့်တစုံတရာထိခိုက်မှုမရှိခဲ့သလိုမြင်းပြမြို့နယ်မေလွန်းကျေးရွာအနီးမှာလည်းလက်လုံမိုင်းတလုံးတွေ့ရှိခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံသတင်းထုတ်ပြန်ရေးကော်မတီကဇန်နဝါရီလ၂ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်
လာမည့်ကြဖြည့်ရွေးကောက်ပွဲကျင်းပမယ့်မွန်ပြည်နယ်ချောင်းဆုံမြို့နယ်ပြည်သူ့လူတော်လေးလတ်နေရာအတွက်မွန်ဒေရလုံးဆိုင်ရာဒီမိုကရေစီပါတီမှဦးဝန်းထွတ်မွန်မျိုးသားပါတီမှနိုင်စိန်မြမောင်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီမှဦးအောင်ကြည်သိန်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှဦးအေးဝင်းတိုင်းဒေသလုံးညီညွတ်ရေးပါတီမှဦးတင့်ဝေတို့ကဝင်ရောက်ရှင်ပြိုင်တော့မှာဖြစ်ပါတယ်ပြီးခဲ့တဲ့2015ထွေထွေရွေးကောက်ပွဲမှာချောင်းဆုံမြို့နယ်ပြည်သူ့လူတော်ကိုယ်စားလှယ်အဖြစ် NLD ပါတီမှတော်ခင်သေးကျွယ်ရွေးခံခဲ့ရတဲ့နောက်နိုင်ငံတော်ဖွဲ့စည်းပုံခြေခံဥပဒေခုံရုံးအဖွဲ့ဝင်တာဝန်ထမ်းဆောင်ရတဲ့အတွက်ဒီမဲဆန္ဒနယ်မြေမှာကိုယ်စားလှယ်လောင်လေးလတ်နေခြင်းသာဖြစ်ပါတယ်ဒီဇင်ဘာ30ရက်နေ့ထိကောက်ခံရရှိထားတဲ့ချောင်းဆုံမြို့နယ်အတွင်းစရင်အရာမဲပေးပိုင်ခွင့်ရှိသူတတိယ16,000ကျော်ရှိတယ်လို့ရွေးကောက်ပွဲကော်မရှင်အဖွဲ့ရုံခွဲကနေသိရပါတယ်
။လိုက်ခေါက်ကောစာပိတကတ်စာပေကိုကရင်တိုင်းရင်းသားဘုံစာပေတရက်ဖြစ်အောင်ဆက်လက်ဆောင်ရွက်ဖို့လိုက်ခေါက်ကောစာပိတကတ်စာပေထွန်းကားပြန့်ပွားရေးတမကရဲ့ပထမဆုံးညီလာခံမှဆုံးဖြတ်ထားပါတယ်။အဲ့ဒီလိုက်ခေါက်ကောစာပေဟာကရင်စကားတွေကိုအတန်ထွက်ရေးနိုင်တဲ့စာဖြစ်တဲ့အတွက်ပြန်လည်ထွန်းကားဖို့လှုပ်ဆောင်ရမှာဖြစ်ပြီးတော့သမိုင်းအထောက်အထားများခိုင်လုံစွာရရှိဖို့ဒီဇင်ဘာလနောက်ဆုံးပတ်မှာကျင်းပတဲ့ညီလာခံမှာဆွေးနွေးထားတယ်လို့စာပေထွန်းကားပြန့်ပွားရေးတာဝန်ခံတွေကပြောပါတယ်အဲ့ဒီစာပေဟာသက်ကရစ် 1996 ခုနှစ်ကတည်းကစတင်တင်ကြားပေမဲ့လည်း 2000 ခုနှစ်နောက်ပိုင်းမှငိုင်ကြီးငူမှာပြန်လည်ထွန်းကားတာဖြစ်လို့ငိုင်ကြီးငူစာလို့လည်းအများကခေါ်ကြပါတယ်။အဲ့ဒီစာပေဟာသမိုင်းအထောက်ထားခိုင်မာစွာမရှိလို့လက်ခံတဲ့သူအနည်းငယ်သာရှိတဲ့အပြင်အခုလိုပုံစာပေလုပ်ဖို့ဆွေးနွေးတာလည်းကရင်အများစုကဝေဖန်မှုတွေရှိနေပါတယ်။
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောက်အောင်ဆန်းစုကြည်က2019ခုနှစ်ဟာငြိမ်းချမ်းရေးနှစ်အဖြစ်လှုပ်ဆောင်သွားမယ်လို့ဆိုပါရယ်။လက်ရှိမြန်မာတပ်မတော်နဲ့တိုင်းသာလက်နက်ကင်တပ်ဖွဲ့တို့အကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကိုအမှန်တကယ်ချုပ်ငိမ့်နိုင်မလား။ဒီပေါ်လူထုအခြေပြုအဖွဲ့တွေနဲ့ဒုက္ခသည်စခန်းနေသူတွေအနေနဲ့ဘလို့မျိုးလင့်ချက်တွေရှိနေပါသလဲဆိုတာကိုနမ်ဟောမ်ကနေခုလိုစူးစီးတင်ဆက်ထားပါရယ်။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဦးဆောင်ပြီးငြိမ်းချမ်းရေးဦးဆောင်ကျင်းပပေးဖို့နှစ်တစ်နဲ့အတူမျှော်လင့်ပေမဲ့တိုက်ပွဲတွေဖြစ်ပွားနေလို့စိတ်ထိခိုက်နေရတယ်လို့စစ်ဘေးရှောင်ကူညီကော်မတီမှပါဝင်ကူညီနေတဲ့ရှမ်းပြည်မြောက်ပိုင်းကွတ်ခိုင်မြို့နယ်ဆရာမတဦးကပြောပါတယ်
ကျမတို့လည်းအောင်ဆန်းစုကြည်ပြောတဲ့ငင်းချမ်းရည်ဖြစ်ဆိုပြီးမှမျော်လင့်တာပေါ့ဗျာဆိုတော့နှစ်ဆန်းတည့်ရက်နေ့ကတူငင်းချမ်းရည်နေ့ဒီကူမျော်လင့်ပြီးမှခုဟိုကငင်းချမ်းရည်နေ့ဒီကူမဟုတ်ပဲနဲ့တကယ်တိုက်ပွဲအစည်းအဝေးကျမတို့တွေသူ့ဒေသမှာဖြစ်နေတယ်အဲ့ဒါကျမတို့မျော်လင့်ချက်နဲ့ဖြစ်နေတဲ့အဖြစ်ပြက်နဲ့ဟွာစားနေလို့ကျမတို့လည်းစီတူဒီအားလုံးစိတ်ခံစားမှုရာဖြစ်ပွားနေတယ်ချင်း
နှစ်ဆန်းတည့်ရက်နေ့မှာကုတ်ခိုင်မြို့နယ်အတွင်းမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့မြန်မာအစိုးရတပ်မတော်တို့အကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်တဲ့ကုတ်ခိုင်မြို့ကိုထပ်မံရောက်ရှိလာနေလို့အခုဒုက္ခတဲ့စခန်းအလုံးပေါင်းရင်ကုတ်ခိုင်မြို့နယ်ထဲမှာပဲဒုက္ခတဲ့ဥယျာဉ်6000ကျော်နေပြီလို့လည်းပြောပါရယ် ก็ขันเสียงสักคันนี่ตัวข้าเด็กอุกาโรตัวเด็กได้มาพี่ข้าได้ใครมือเรียนเมียนลุลุพี่ป้อนนี่ได้ลุพี่สาวบาร์เองก็ขันป้าวันเดียวเนาะยังได้ดูเวสิเนียมมองเดียวเนาะตรงทันเดมัตตาเนาะชาเนเซเรียก็เช่นพี่เนเน่เช่นพี่เน่เมียป้ายมาพี่ป้อนนี่ได้สิเยเชนี่เรียกจังตะเกียบพี่ยาปีนิ่งใจยี่ดีสาวผู้พี่เนี่ยลุอปอนี่ผู้ลุอัดเดลุเลยก็เช่นนิ่งใจยี่กุญยากาตัวคนจ้ากับพี่บาร์เอง
ดิมิ้นท์ท่านนี่เราเปลี่ยนคำมาแล้วเราเสียพี่ใครจะเสียด้วยแล้วด้วยเราสั่งในลู่เรียไม่ใช่ผู้หลบเช่นนี้บาร์เลยเช่นแล้วเราเสียนี่เนี่ยเราดีเราอังสันสุจิยอนในงานเราธรรมดาอยู่พี่เราเช่นเนาะถ้าช่วงที่ไม่เอาอะไรอยู่อากงลงงานเราดีไม่คงอาเช่นเรากำจับบาร์เลยดูตัวเลยเอ็ดิมิ้นคนเดียวไปรอดเช่นไปเช่นมาแต่รู้กงจำนู้นกำเช่นพอจำมาเลยสุดแล้วเราจะมารู้ด้วยแล้วเราเสียน้ำเลยไหนผู้เช่นนี้บาร์เลยเช่น
นักท่องเที่ยวคนนี้สันติยานีก็ยังมาในงานลุงเงี้ยมีกุศลในตัวส่งเสริมในงานดอกไม้เป็นการดองสันสุจิกาที่นักท่องเที่ยวคนนี้กูยังจะยินเนี่ยเพื่อเล่าสั่งตัวเมลูเปียวจ้าเข้าไปเลยสับปีร้อนในงานดอกไม้เงี้ยปุ๊กดอกสันสุจิเนี่ยแต่ในงานลุงเงี้ยมีด้วยสมุสกวางาส่วนนี้จะด้วยบ่แต่ในงานลุงเงี้ยเรียกจ้ามาอันนี้เนี่ยมีผู้ป่วยทันในวันเลย
ไอ้ที่เทกามามุ่งบินเนี่ยก็มุ่งลุงเอรุยเอ็มยันตบอทารุโกมีเงินสั่งงานเนี่ยคุณลูซูซี่เต็นเซตทาร์บาร์เลยนักท่องเที่ยวคนนั้นคุณเนี่ยจันจาริตยันเนี่ยก็จิมบับยูโลเคเรนยังใช้ยี่สกาวายในงานนอตันเป็นคำปกูเนี่ยลุงเอรุยสกาวายเนี่ยปัตตาบีมุ่งบินเนี่ยลุงเอรุอุปยเด็กกุจิซอลุงก็ตัวยันมิงโกคุณลูพิวาร์เลย
ตัวพ่อที่เดินเข้าจารอนะครับว่าอุติวิสุนีมาสุดาที่ชามาเปียว แล้วพวกนั้นเราไม่สุดาเลยไม่ชิวทำไมกันเนี่ยก็ไม่ชอบชีเดน่ะวะถ้ามาลุงเงินนั่นตัวอะไรเนี่ยดาลีริบเยอะใช่ไหมดูดาลีพวกนั้นเราไม่ชิวดูดูจะอันนี้ทำอะไรไม่ชิวบ้านยาอะไรมาเลยไม่ชิววะเมื่อเราทุกอย่างไม่ชิวเนี่ยเปิดเราแบบเบี้ยตอนนี้เนี่ยมาเราซื้อนี่เช่นจะเอาอย่างนี้อะไรเพราะอุติวิสุนีมันอ่ะที่นี่จะจำกับเบี้ยในหัวเลยบิดาลูกเสียใจจำเบี้ยในดาลา
ตอนนี้นั่นในตาเรียนเชนีวุฒิเชนลูกพี่ในดาราดูเงี้ยเรียกขนาดเจ้าวุฒิเชนลูกพี่ในดาราในในนั้นก็ได้มีการพูดคุยกันที่เกี่ยวเชี่ยเปลี่ยวบุกเปลี่ยวในดาราสุดเดียวกันถ้าไม่ใช่เชนีเรียนไม่ใช่เป็นเพื่อนพี่ก็เลยลงเงี้ยเลยสกาวายมาสิบปอยด์หรือไม่ยาเป็นยังใช้เยสุรายาลามามาฮอบุสุรายลุงเงี้ยตัวอุ้ยสุนุชเชาะนั่งงานเราตั้งเป็นคำพูดคุยกันสิบปอยด์หรือยาเป็นผู้ตัวมีมีเปลี่ยวเป็นผู้ลู่อาจารย์
แต่โชคกันนั่นเลยนี่แหละตัวมีเปลี่ยวเป็นมาจ้ามาพิจารณ์เปลี่ยวสูงหุ่นชิคเข้าไปเลยที่พอมามองพี่เนี่ยอายุตาพิฆาตเศร้าจี้ก็มาตีตู้อควาตาอุ้มไม่แม่หน่วยก็คุณรู้เปลี่ยวไปเลยเนี่ยเปลี่ยวไปก็ไม่เปลี่ยวไม่ช่วยเลยจู่คนไหนก็ได้ดีเนี่ยอะไรนะมาลาบลาบเอาเลยที่เปลี่ยวไปเลยเนี่ยอะไรนะน่าจะเอาตัวเปลี่ยวไปดูไปช่วยอะไรทำเราก็ได้ตัวไหนเนี่ยทำชิ้นเดียวกันแล้วเนี่ยแสดงว่าเนี่ยเรื่องเราเก่
ဖို့အလားဝဲနေအောင်မှာပဲလို့မွန်ပြည်နယ်အရက်ဖက်ဖွဲ့စည်းများငြိမ်းချမ်းရေးဖိုရမ်ယာယီဖြစ်မြောက်ရေးကော်မတီမှကိုမင်းအောင်ထုကပြောပါရတယ်။2018ခုနှစ်ဇန်နဝါရီတရက်နေ့ကကျင်းပပြုလုပ်ခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့လူငယ်များတွေရဲ့ငြိမ်းချမ်းရေးစကားဝိုင်းဟာအစီအစဉ်စနစ်တကျနဲ့လှုပ်ဆောင်ဖို့လိုအပ်တဲ့ပြင်ဆွေးနွေးတဲ့အကြောင်းအရာတွေကိုလည်းတိကျဖို့လိုအပ်ကြောင်းမွန်အရက်ဖက်လူမှုဖွဲ့စည်းတွေကသုံးသပ်ထားပါတယ်။
ဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်နယ်ဆက်မှာရှိတဲ့ဇိုင်းအောင်ကချင်ဒုက္ခသည်စခန်းဝန်းကျင်မှာအစိုးရတပ်မတော်ဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်လာလို့ဒုက္ခသည်တွေထပ်မံထွက်ပြေးတိမ်းရှောင်နေကြရပြီးနေထိုင်မှုအခက်အခဲတွေကြုံတွေ့နေရပါတယ်
။သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
ထိုင်းနိုင်ငံအခြေစိုက် BNI အဖွဲ့သားတွေစီစဉ်တင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါရှင
်အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်ယမင်နိုင်ငံဟာလူသားချင်းစာနာမှုဆိုင်ရာအကြက်တဲကိုရင်ဆိုင်နေရပါတယ်နိုင်ငံတွင်းဟူသီသဘောတွေနဲ့သမရမန်ဆွာဟာဒီရဲ့အစိုးရတပ်တွေကြားနှစ်နှစ်ကျော်ဖြစ်လာတဲ့တိုက်ပွဲတွေကြောင့်ရောစော်ဒီဥဆောင်တဲ့ပင်လယ်ကွေ့မဟာမိတ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ပါရင်းမြင်ပြည်သူတွေဘဝရစရာမရှိအောင်ပျက်စီးဆုံးရှုံးခဲ့သလိုတိုင်းပြည်စီးပွားရေးလည်းချွတ်ချုံကျခဲ့ပါတယ်စစ်ဖြစ်လာရင်အနစ်နာဆုံးကတော့ပြည်သူတွေသာဖြစ်ပါတယ်လက်နက်ကိုင်စစ်သွေးကြတွေကလူနေရပ်ကွက်တဲ့အရတားတွေရဲ့နေအိမ်တွေကိုတိုက်ခိုက်ပါတယ်ကလေးတွေကိုစစ်သားအဖြစ်အရမစုဆောင်းပါတယ်စစ်တိုက်နေတဲ့နှစ်ဖက်တပ်တွေကအရတားတွေကိုဖမ်းဆီးတာရွေကျက်နဲ့တပ်ပစ်တာ ဒေသခံတွေကိုနှင်ထုတ်တာတွေလုပ်တဲ့သတင်းတွေထွက်နေပါတယ်စစ်ကြောင့်ရပ်သားထိခိုက်သေဆုံးမှုတွေကိုအတက်နိုင်ဆုံးရှောင်ကျဉ်ကြဖို့နဲ့ဒီလိုအကြမ်းဖက်မှုတွေဘာကြောင့်ဖြစ်နေသလဲဆိုတာကိုစုံစမ်းဖို့အမေရိကန်အစိုးရကတိုက်တွန်းထားပါတယ်ပြီးခဲ့တဲ့2015မတ်လနောက်ပိုင်းအရှိန်မြင့်လာတဲ့စစ်ပွဲတွေကြောင့်လူပေါင်း 9,300 လောက်သေဆုံးရပြီးအဲ့ဒီတွေကအများစုဟာရပ်သားတွေဖြစ်ကြပါတယ်နောက်ထပ်လူ 3,800 ကျော်ဟာလည်းဒဏ်ရာရခဲ့ကြတယ်လို့ကုလသမဂ္ဂရဲ့အစီရင်ခံစာကဆိုပါတယ်။လူဦးရေ28တန်းရှိတဲ့ယေမင်နိုင်ငံမှာ 3.3 တန်းကစစ်ကြောအိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ရပြီးသူတို့တွေက3ပုံ2ပုံဟာအိုးအိမ်မဲ့ဖြစ်နေကြပါတယ်။နောက်ထပ်လူ 38,000 ကတော့နိုင်ငံကနေထွက်ပြေးသွားကြပြီးနိုင်ငံလူဦးရေရဲ့80ရာခိုင်နှုန်းဖြစ်တဲ့19တန်းနီးပါးဟာမျောလင်းချက်ကင်းဝေးနေပြီးအဲ့ဒီပြည်သူတွေဟာလူသားချင်းစာနာတဲ့အကူအညီတွေလိုအပ်နေတာဖြစ်ပါတယ်။ယမင်ပြည်သူတွေခံစားနေရတဲ့လူမှုတုကဝါဝါကိုတက်တာစေဖို့ဆိုရင်တခုတည်းသောနီလန်းကတော့ကုလသမဂ္ဂကအကြံပေးထားတဲ့အစီအစဉ်တွေအတိုင်းစစ်ပွဲတွေရပ်ဆက်ရေးလှုပ်ဆောင်သွားဖို့ဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီမကြသေးမီကဆော်ရီမြို့တော်ရီယက်မှာပြောခဲ့တာကတော့သွေးထွက်တန်ယိုမှုတွေအဆုံးသတ်ရေးဟာထိတ်တန့်ဦးစားပေးဖြစ်ပြီးအပြစ်ခံရပ်ဆက်ရေးအရေးတကြီးလုပ်ဖို့လိုနေတယ်လို့ပြောပါတယ်။စစ်ပွဲတွေအဆုံးသတ်ရေးအတွက်ငင်းငင်းရေးဆွေးနွေးပွဲတွေပေါ်လာအောင်ဆုံးဖြတ်ချက်ချနိုင်ဖို့ဆိုတာကတကယ်တော့အရန်ကိုခက်ခဲတယ်ဆိုတာသူတည်ကြောင်းဂျွန်ကယ်ရီကပြောပါတယ်။ဒါပေမဲ့စစ်ပွဲတွေရဲ့ကုန်ကျစရိတ်အတွက်ကြောင့်ဆိုပြီးငင်းငင်းရေးနှောင့်နှေးနေတာမျိုးကလက်ခံနိုင်စရာမရှိဘူးလို့ဂျွန်ကယ်ရီကပြောပါတယ်။တိုက်ပွဲဖြစ်နေတဲ့နှစ်ဖက်တပ်တွေကလည်းအခြေအနေတိုးတက်မှုရှိလာအောင်လုပ်ရမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကလည်းနိုင်ငံတကာမဟာမိတ်တွေနဲ့တန်တမန်ရေးနည်းအရစစ်ဆက်ညှိနှိုင်းမှုတွေဆက်လုပ်သွားမှာဖြစ်ပြီးအဲ့ဒီတည်းမှာဆော်ရီနိုင်ငံရောကုလအထူးကိုယ်စားလှယ်အစ်မေရှိတ်အဟာမက်တို့နဲ့ပါလက်တွဲဆောင်ရွက်ရေးလဲပါဝင်တယ်လို့ဂျွန်ကယ်ရီကပြောပါတယ်ခင်ဗျာ
။အမေရိကန်ဆိုးရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်ဆိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ်ရှင်။ VOA တောက်ကြနေမနဲ့ရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။ကျမတို့တောက်ကြနေညနေခင်းရေဒီယိုအစီအစဉ်ကိုတော့ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VOA ကထုတ်လွှင့်တဲ့ဒီ TV သတင်းလွှာအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိ Asia Set 7.2 ကနေဓာတ်ရိုက်ထုတ်လွှင့်ပေးသလို VOAS Facebook စာမျက်နှာမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးပါရရှင်။အခုတော့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မြို့သက်ကြီးညာပေးပါမယ်ရှင
်။2016သမရရွေးကောက်ပွဲမှာဂျောင်းဝင်နှောက်ရှက်ဖို့ကြိုးစားတဲ့အနေနဲ့DNC Democratic Party ရဲ့ Serious Sudden တွေကိုခိုးယူဖောက်ချမှုမှာတိုင်းရိုက်တာဝန်ရှိသူဟာအစ်မြင့် Russia အာဏာပိုင်တွေဖြစ်မယ်လို့ American ထောက်လှမ်းရေးအရာရှိတွေကပြောပါတယ်။မကြခင်ကမှကျင်းပခဲ့တဲ့ရွေးကောက်ပွဲမှာဒီရွေးကောက်ပွဲဆိုင်ရာအချက်လက်တွေကိုခိုးယူဖွင့်ချဖို့အတွက် Russia ထိတ်တန့်အရာရှိကြီးတွေကသာခွင့်ပြုချက်ပေးနိုင်မယ်ဆိုတာတွေ့ရကြောင်းထောက်လှမ်းရေးအကြီးအကဲတွေကစစ်တပ်ရင်းနဲ့ထက်လွတ်တော်လက်နက်ကင်တပ်ဖွဲ့များကွန်မတီရှင်းပေါ်မှာထွက်ဆိုခဲ့ကြတာဖြစ်ပါတယ်။သမ္မတဘရက်အိုဘားမားကသူသမ္မတဖြစ်ရွေးခံခဲ့ရတဲ့2008ခုနှစ်ရွေးကောက်ပွဲအချိန်ကစပြီးနိုင်ငံရခြားကဂျောင်းဝင်နှောက်ယှက်မှုတွေရှိမရှိပြန်လည်တုံ့တက်ဖို့အတွက်ထောက်လိုင်းအဖွဲ့တွေကိုအမိန့်ပေးခဲ့ပါတယ်။သူတို့ရရှိထားတဲ့ထောက်လိုင်းတုံ့တက်ချက်တွေကိုချက်တဲ့ပရင်းနေမှာသမ္မတအိုဘားမားကိုတင်ပြမှာဖြစ်တယ်လို့တောက်ကြနေမှာတော့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုတင်ပြမှာဖြစ်ပါတယ်။အရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်အစိုးရတဲ့အနေနဲ့ NATO မြောက်အတ္တလန္တိတ်ဆက်စာချုပ်အဖွဲ့ဝင်တွေအာရှပစိဖိတ်ဒေသကမဟာမိတ်တွေနဲ့မိတ်ဖက်ဖြစ်နေဆက်ပြီးထိန်းထားဖို့စီးရီးယားနိုင်ငံမှာအကြမ်းဖက်သမားတွေကိုချေမှုန်းပြီးပြည်ရင်းစစ်အဆုံးသတ်အောင်လုပ်ဖို့အတွက်ရုရှားနိုင်ငံကပြောထားတဲ့အတိုင်းတာဝန်ယူအောင်လဲလုပ်ရလိမ့်မယ်လို့ကာကွယ်ရေးဝန်ကြီး Ash Carter ကပြောကြားလိုက်ပါတယ်တမရော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာချက်တဲ့ပရင်းတွေကနေပြည်တော်မှာမြန်မာနိုင်ငံဆိုင်အမေရိကန်သံတမန်ကြီးစကော့မာရှယ်နဲ့တွေ့ဆုံပါတယ်။ဒီတွေ့ဆုံပွဲမှာရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့ကိစ္စရပ်တွေနဲ့ရှမ်းပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးရင်းရင်းနှီးနှီးဆွေးနွေးခဲ့ကြတယ်လို့လူမှုကွန်ရက်ဆာမနာမှာဖော်ပြထားပါတယ်။ထိုင်းနိုင်ငံတောင်ပိုင်းကရေကြီးမှုအတွင်းလူအနည်းဆုံး9ဦးသေဆုံးပြီးလူတွေဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ရတယ်လို့ဆေးရုံတွေလည်းပိတ်ထားပါတယ်။
တရင်အချင်းချုပ်ကိုဒေါက်ခင်မြတ်သက်ကြီးညာပေးခဲ့တာဖြစ်ပါရဲ့ရှင်။ဒီမနေ့အစီအစဉ်ထုတ်လုပ်ရမှုကမနနာချမ်းဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါရဲ့။ဒီမှာရှားဖောင်းပါ။တောက်ကြနေမနေ့ VOA မြန်မာပိုင်းအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းမီတာ32 40 48 50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါရဲ့ရှင်။
This program has come to you from the Voice of America, Washington.